Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တန်ရဲ့2015ခုနှစ်မေလ31ရက်တနင်္ဂနွေနေ့ညပဲအစည်းအဝေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နေ့စနေနေ့ထိလိုင်းနွေမီတာ24 25 32 50နဲ့လိုင်းလာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတင်ဆက်သွားမှာပါခင်ဗျာ
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုတော်မှုပြနေတူကြီးညပေးပါပါဒီအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကစပိန်မတော်တဆပြစ်မှုအတွင်းမှာပေါင်ယိုးကျူးသွားတာနောက်ဒီနီပေါ်နိုင်ငံကငလင်ကြီးအပြီးမှာပိတ်ထားတဲ့စာတင်ကြောင်းတွေကိုဒီကနေ့မှပြန်ဖွင့်လိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ဦးညံဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပါတီဥက္ကဋ္ဌသူရဥရွှေမန်းကိုတိုင်ပြည်ခိုင်မျိုးပါတီအောင်နိုင်ရေးဘိုဟော်မတီဖွဲ့ပြီးရွေးကောက်ပွဲအတွက်ပြင်ဆင်နေပြီ
တငားမှာလည်းနိုင်ဖို့အတွက်အောင်နိုင်ရေးပါတီဆိုတာခုလက်ရှိသွတ်တော်ဥက္ကဋ္ဌကြီးသူရဥရွှေမန်းကောင်းဆောင်ပြီးတော့ကျွန်တော်တို့အောင်နိုင်ရေးကော်မတီပြန်ဖွဲ့ပါတယ်ပြည်သူရဲ့ယုံကြည်မှုရ
သတင်းနဲ့အပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာဒီမိုကရေစီရေးအားဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသုံးသပ်ချက်နဲ့တက်ကြီးစကားခန္ဓာတွေကိုတင်ဆက်သွားမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြီးညာပါမယ်ခင်ဗျာ
တောင်တရုတ်ပင်လယ်တွင်းကကျွန်းတွေပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်ဘက်ကလှုပ်ရှားဆောင်ရွက်မှုတွေကိုအမေရိကန်ကပြစ်တင်ဝေဖန်လိုက်တဲ့အပေါ်တရုတ်ဘက်ကတခါပြင်းပြင်းထန်ထန်ပြန်ပြီးတုံ့ပြန်ခဲ့ပါတယ်ဒီကနေ့တင်းငွေနေနေစင်ကာပူနိုင်ငံမှာကျင်းပနေတဲ့ထိပ်သီးလူညွန်ရေးဆွေးနွေးပွဲအတွင်းတရုတ်ရေတပ်ဗိုလ်ချုပ်ဂျီဆန်ဂျန်ကောင်းကပင်လယ်ထဲကကျွန်းတွေကိုမြေဖို့ချဲ့ထွင်နေတာဟာကျိုးကြောင်စီလျော်ပြီးတရားဝင်နေနောက်ဒီလှုပ်ရက်တွေဟာနိုင်ငံတကာကိုအကျိုးပြုဖို့ရွေပြီးလှုပ်ဆောင်တာဖြစ်တယ်လို့ပြောပါတယ်တရုတ်ပြည်သူလူမျိုးရေးတပ်မတော်ရဲ့ဒုတိယကာကွယ်ရေးဦးစီးချုပ်လည်းဖြစ်တဲ့ရေရက်ပိုချိုဂျီဂျန်ကောကဒီတရုတ်တောင်တရုတ်ပင်လယ်ပြင်ကကျွန်းတွေပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကပြောကြားထားတာတွေကိုဘာမှအပြောင်းလဲလုပ်မှာမဟုတ်ဘူးဆိုပြီးတော့လည်းခိုင်မာပြောပါတယ်။ဒါပြင်ဒီပြဿနာကိုဖြေရှင်းရမှာလဲတွဲဆုံဆွေးနွေးပြီးငြင်းငြင်းနဲ့ရလဒ်ထွက်လာဖို့လှုံ့ဆော်တော့မှာဖြစ်တယ်လို့ပြောပါတယ်။ရေရပေါ်ကြောကြီးကတရုတ်နိုင်ငံရဲ့လှုပ်ရက်ပေါ်တန်တရားရှိနေတဲ့စစ်ဖက်ရရှိတွေတန်တမန်တွေပညာရှင်တွေသတင်းတောက်တွေရဲ့ဒရဇက်မီးမြှုပ်တွေကိုကျုံ့ပေးမယ်။ဘာကုန်းမှတိတိကျကျပြန်လည်ဖြေကြားသွားတာမျိုးမရှိပါဘူး။အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တန်ကာတာကဒီကျုံ့တွေပိုင်ဆိုင်မှုနဲ့ပတ်သက်လို့ဒူဘိုင်ကိုပိုင်အငင်းပွားမှုတွေရှိနေတဲ့ကြားမှာပဲနိုင်ငံတကာစံတမတ်မှုတွေကိုကျော်လွန်ပြီးဆောင်ရွက်လာတဲ့တရုတ်နိုင်ငံဒီလှုပ်ရက်ကိုဒေဒိုးဝေဖန်ပြီးနောက်တစ်ရက်မှာတရုတ်ရေတပ်ပေါ်ကြောကြီးကသူတို့နိုင်ငံရဲ့ယက်တီချက်နဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပြောဆိုခဲ့တာပါခင်ဗျာ။
စင်ကာပူနိုင်ငံမှာတော့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာဒေတာရင်းအစင်းမြင့်လုံချုံရေးဆွေးနွေးပွဲကျင်းပနေတဲ့နေရာမှာကာယံထားတဲ့အတားအဆီးတွေကိုကားနဲ့ဝင်တိုက်ခဲ့တဲ့လူနှစ်ယောက်ကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးတခြားတစ်ယောက်ကိုတော့အသေးပြက်ခတ်ဖမ်းမိခဲ့တယ်လို့စင်ကာပူရဲဌာနတာဝန်ရှိသူတွေကပြောဆိုပါတယ်ဒီအဖြစ်အပျက်ဖြစ်ပွားတဲ့နေရာဟာအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တန်ကာတာနဲ့နိုင်ငံသီးသီးကကိုယ်စားလှယ်တွေတက်ရောက်နေတဲ့ Shangri-La Dialogue ဆွေးနွေးပွဲလက်ခံကျင်းပနေတဲ့ဟိုတယ်နားမှာဖြစ်ပါတယ်ဒီဖြစ်ရကြောင့်ဆွေးနွေးပွဲကိုအနှောက်အယှက်တစုံတရာမရှိပေမဲ့တာဝန်ရှိသူတွေကလုံခြုံရေးတိုးမြင့်ဆောင်ရွက်မှုတွေလုပ်ခဲ့ပါတယ်။ဖန်စီခံထားရသူနှစ်ယောက်ထဲကလူတစ်ယောက်စီမှတွေ့ရတဲ့ပစ္စည်းတချို့ကမူးယစ်ဆေးဝါးလို့ယုံကြည်ရတဲ့အကြောင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီဖြစ်ရဟာကျင်းပနေစေအစ်မြင့်လုံခြုံရေးဆွေးနွေးပွဲနဲ့ပတ်သက်တဲ့လက္ခဏာတစုံတရာမတွေ့ရဘူးလို့လည်းသိရပါတယ်ရှင်။
တောက်ကြနေက every time ဖြာပုံမျိုးနယ်တွေကမြမရေပိုင်နယ်ထဲမှာဖမ်းမိတဲ့လေးစီးပြေးဒုက္ခသည်900ကျော်နဲ့ပတ်သက်ပြီးမြမဆွေအရာရှိတွေကသတင်းတောက်တီကိုသတင်းယူခွင့်မပေးဘူးလို့ writer သတင်းမှာဖော်ပြထားပါတယ်အမျိုးသမီး90ကျော်နဲ့ကလေးငယ်90လောက်အပါအဝင်လေးစီးပြေးဒုက္ခသည်တွေလိုက်ပါလာတဲ့ဒီဖမ်းမိတဲ့လျှာပင်လယ်ပြင်မှာဒီတိုင်းမျောနေတာဖြစ်ပြီးသူတို့ကိုတွေ့ရှိခဲ့တဲ့ရေတပ်ကသာမကယ်တင်ရင်လေပေါ်ပါသူတွေတည်ဆုံနိုင်ကြောင်းအမိမဖော်လို့တဲ့ရေတပ်အရာရှိတဦးရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲမေလ21ရက်နေ့ကမြမရေပိုင်နယ်ထဲမှာဖမ်းမိတဲ့ဒီလေးစီးပြေးဒုက္ခသည်တွေကိုတယ်ဆောင်ပေးတဲ့လူကုန်ကူးမှုနဲ့ပတ်သက်လို့ထိုင်းဘက်ကလိုရှိနေတဲ့ထိုင်းဆက်လီပိုင်ရှင်ကိုမြန်မာနိုင်ငံရန်ကုန်မြို့မှာဖမ်းဆီးမိခဲ့ပါရတယ်။လေပိုင်ရှင်ဟာထိုင်းနိုင်ငံရန်ကုန်မြို့ကဖိမင်ဆိုသူဖြစ်ပြီးသူ့ကိုလွန်ခဲ့တဲ့တောက်ကြနေ့ကဖမ်းမိတာလို့လူကုန်ကူးမှုတာစီတိုက်ဖြည့်ရေးတပ်ဖွဲ့ကအတည်ပြုပြောဆိုပါရတယ်။အဲ့ဒီဆက်လီမှာပါတဲ့လေကြီးပြေဒုက္ခတွေအလုံးနီးပါးဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မြန်မာဘက်ကပြောထားပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကတော့သူတို့နိုင်ငံသားဟုတ်မဟုတ်စိစစ်နေသေးပါထောင်နဲ့ချီတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကလူကုန်ကူးသူတွေနဲ့ချိတ်ဆက်ပြီးထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရွှေ့ပြောင်းဝင်ရောက်ဖို့ကြိုးစားကြတာပါအလုတ်ကင်ဘဝရည်တည်ပိုကောင်းမလားဆိုတဲ့မျှော်လင့်ချက်နဲ့အခုလိုပြောင်းရွှေ့ဖို့ကြိုးစားတာလည်းဖြစ်ပါတယ်ဒီလိုအခြေအနေတွေကိုအခွင့်အောင်းယူပြီးလူကုန်ကူးမှုအဖွဲ့အစည်းမွတ်စလင်အများစုရှိတဲ့မလေးရှားနိုင်ငံကိုပို့ဆောင်ပေးမယ်ဆိုပြီးတော့လည်းဖျားယောင်းခဲ့တာပါနောက်ပိုင်းမှာဒီလူမှောင်ကူးအဖွဲ့တွေကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုလည်းပြစ်မှတ်ထားလာပါတယ်ခင်ဗျာ
ဧပြီလ25ရက်နေ့ကပြင်းထန်တဲ့ငရင်တန်းကြောင့်လူ 8,600 ကျော်သေဆုံးခဲ့ရတယ်။အပျော်ပြက်ပုံနေကြကနေပေါ်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာတော့တနင်္ဂနွေလုံးကအကြောင်းတွေကိုပြန်ဖွင့်လိုက်ပြီးဖြစ်ပါတယ်။ပြင်းအား 9.8 magnitude ရှိတဲ့ငရင်တန်းကြောင့်စာတင်ကျောင်းပေါင်း 8,000 ကျော်ပျက်စီးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ကျောင်းတွေကိုမေလ18ရက်နေ့မှာပြန်ဖွင့်ဖို့ကနဦးအစီအစဉ်ရှိခဲ့ပေမယ့်မေလ12ရက်နေ့မှာထပ်ပြီးလှုပ်ခဲ့တဲ့ပြင်းအား 9.4 magnitude ငရင်တန်းကြောင့်ကျောင်းပြန်ဖွင့်ဖို့ရက်ကိုမေလနောက်ဆုံးပိုင်းကိုရွှေ့ဆိုင်းခဲ့ရတာဖြစ်ပါတယ်။ကျောင်းနဲ့တက်သားချောင်းကြီးအဖွဲ့တွေကအပြည့်အစည်တွေကိုပြင်ပြီးအဖြစ်သဘောတိစောက်ထားတဲ့စာသင်ခန်းတွေနဲ့ကျောင်းပြန်ဖွင့်ဖို့ပြင်ဆင်ခဲ့ရတာဖြစ်ပါတယ်။ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကလည်းဒေသတွေတစ်ဝါတွေအုံပြုပြီးယာယီစာသင်စခန်းတွေစောက်ပေးခဲ့ပါတယ်။နေပေါ်နိုင်ငံမှာပြင်းထန်တဲ့ငရင်တန်းကြောင့်ကလေးရောလူကြီးတွေပါကြောက်လန့်တုန်လှုပ်ခဲ့ရပြီးနောက်ဆက်တွဲလှုပ်တဲ့ငရင်တွေကြောင့်သူတို့ရဲ့ကြောက်စရာတွေ့ကြုံတွေကိုရင်ဆိုင်ကျော်လွှားဖို့အချိန်မရခဲ့ကြပါဘူး။ဒီနေ့လိုကြောက်စာဖွင့်တဲ့တင်းငွေနေ့မှာတော့ကြောက်တော်များများမှပုံမှန်အတန်းမရှိဘဲကလေးတွေကိုကြောက်ငါးတွေနဲ့ကြိုးပြီးကျောင်းမှာတငယ်ချင်းတွေဆရာတွေနဲ့စုစုစည်းစည်းရှိနေစီမှာဖြစ်ပါလိမ့်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တင်းငွေနေညဘက်သတင်းများကို VOE ကနေဆက်လက်ကြီးညာနေပါတယ်။ဒီကနေ့တင်းငွေနေမှာအမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ဆွစ်ဇာလန်နိုင်ငံဂျနီဗာမှာစပိန်မတော်တဆဖြစ်မှုကြောင့်ခြေထောက်ကျိုးသွားပါတယ်။အဲဒီနောက် Mr. Kerry ကိုရဟတ်ရင်နဲ့ဂျနီဗာဆေးရုံကိုပို့ဆောင်ပေးခဲ့ပါတယ်။အခုဖြစ်ရကြောင်သူ့ရဲ့လေးနိုင်ငံခီးစဉ်ကိုလည်းဖျက်သိမ်းခဲ့ပါတယ်။အဲ့လိုမတော်တဆဖြစ်မှုကြောင့် Mr. Kerry ကသတိမေ့မျောသွားတာမျိုးမရှိပဲအခြေအနေအတိအကျငြင်းငြင်းရှိပါတယ်လို့နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်မတော်တဆဖြစ်ချိန်မှာ Mr. Kerry ရဲ့ကားရမ်းနဲ့အတူဆရာဝန်တယောက်နဲ့အခြားကျန်းမာရေးလုပ်သားတွေလည်းရှိနေပါတယ်သူ့ရဲ့ပေါင်ရိုးကအသွားပြီးဒီအမေရိကန်နဲ့ပြည်ထောင်စုကိုပြန်လည်ရောက်ရှိတဲ့အခါမှာတော့ Boston မှာဆက်ပြီးတော့ကုသမှုခံယူမှာပါ Mr. Kerry ရဲ့တင်မဆုံခွဲစိတ်ကုသပေးတဲ့ဆရာဝန်ကပဲဒီပေါင်ရိုးအပ်သွားတာကိုဆက်ကုသပေးမယ်လို့သူ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်နိုင်ငံသားရေးဝန်ကြီးကယ်ရီယာအီရန်နျူကလ িয়ার ရင်းနဲ့ပတ်သက်ပြီးသဘောတူညီမှုရဖို့သတ်မှတ်ထားတဲ့နောက်ဆုံးရက်ဇွန်30မတိုင်ခင်မှာဒီအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်နဲ့တွေ့ဆုံဖို့ဆွစ်ဇာလန်ကိုရောက်ရှိနေတာဖြစ်ပါရယ်ခင်ဗျာ
လီဘီယားနိုင်ငံမစ္စရတမြို့အပြင်ဘက်ကစစ်ဆေးဂိတ်တစ်ခုကိုဒီနေ့တနင်္ဂနွေနေ့မှာအသေးခံဘုံခွဲသမားတစ်ယောက်ကကားဘုံခွဲတိုက်ခိုက်တဲ့အတွက်လူ9ဦးသေဆုံးပြီး10ဦးဒဏ်ရာရသွားတယ်လို့လေပြားလုံခြုံရေးအရာရှိတူကပြောဆိုပါတယ်။အသေးခံဘုံခွဲသမားတွေဟာဘုံနေတင်ဆောင်လာတဲ့ကားကိုမောင်းနှင်ပြီးစစ်ဆေးရေးဂိတ်ကိုဝင်တိုက်တဲ့အတွက်အနီးအနားကဈေးဆိုင်နေတဲ့ကားတွေလည်းပောက်ကွဲတဲ့ဒဏ်ကြောင့်ပျက်စီးကုန်ပါတယ်။မစ္စတာတာနောက်ဖက်ကနေထရီပိုလီမြို့တော်ကိုသွားတဲ့အဝေးပြေးလမ်းမပေါ်မှာဒီစစ်ဆေးရေးဂိတ်ကိုအခုလိုကားနဲ့ဝင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကို ISIS တွေကသူရဲ့လက်ချက်ဖြစ်တယ်လို့ပြောဆိုပြီးဒေတာရင်းမှာလည်းဒီ ISIS စစ်သွေးကြွတွေကမကြာခဏတိုက်ခိုက်မှုတွေလုပ်နေတာဖြစ်ပါတယ်။လေဗျားနိုင်ငံကိုထိ ंछ ဖို့အတွက်အစိုးရအဖွဲ့နှစ်ဖွဲ့ကြားအင်အားပြိုင်နေပြီးဒီချင်းတွေဟာ ISIS စစ်သွေးကြွတွေအနေနဲ့နှောက်ယှက်တိုက်ခိုက်မှုတွေလုပ်နိုင်ဖို့အခွင့်အရေးပေးထားတယ်လို့ဖြစ်နေတာပါ။မြို့တော်ထရီပိုလီကိုထိ ंछ ုပ်ထားတဲ့တရားမဝင်အစိုးရနဲ့မစ္စတာတမျိုးကြားမဟာမိတ်ဖွဲ့ထားတာဖြစ်ပြီးနိုင်ငံတကာကအသိမှတ်ပြုထားတဲ့အစိုးရကတော့လေဗျားနိုင်ငံအရှိပဲနေမျိုးကိုထိ ंछ ုပ်ထားပါလိမ့်ရှင်။
နဂျီးရီးယားနိုင်ငံသမရအသစ်စပီတာဝန်ထမ်းဆောင်ပြီးနောက်တနေ့ဖြစ်တဲ့မနေ့ကစနေနေ့မှာပဲအစ္စလာမ်စစ်သွေးကြွအဖွဲ့ကနိုင်ငံအရှိမြောက်ပိုင်းမိုက်ဒူဂူရီမြို့မှာတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်လူ26ဦးထဲမှနေသေဆုံးခဲ့ပါတယ်။မိုက်ဒူဂူရီမြို့ကအင်တအီမာဒုံးလက်နဲ့တစ်ခုပေါက်ကွဲပြီးနာယီပိုင်းအကြားမှာပလီကျောင်းတစ်ခုမှာအသေးခံဘုံးခွက်ခဲ့လို့လူ16ဦးထဲမှနေသေဆုံးသွားပါတယ်။တိုက်ခိုက်မှုကြောင့်လူဒါဇင်နဲ့ချီပီတန်ရာတွေရခဲ့ပါတယ်။ဘိုကိုဟာရမ်တပုံအဖွဲ့ကိုနှိမ်နင်းမှုနဲ့အဘူဂျာမြို့ကစစ်သေးကြအုပ်စုကိုတိုက်ခိုက်နေတဲ့ဆက်စင်ရေးတွေကိုမိုက်ဒူဂူရီမြို့ကိုပြောင်းဖို့တန်ရိတန်ထားပြီးမိုဟာမက်ဘူဟာရီကဒီတောက်ကြနေမှာနိုင်ဂျီးရားနိုင်ငံသမရအသစ်အဖြစ်စပီတာဝန်ထမ်းဆောင်လိုက်တာဖြစ်ပါတယ်။စနေနေ့တိုက်ခိုက်မှုမှာလက်နက်ကင်လူငယ်တပ်ဖွဲ့ကလမ်းတွေပေါ်ထွက်ပြီးဘိုကိုဟာရမ်စစ်သွေးကြွတွေရှေ့မတိုးနိုင်အောင်ကာကွယ်ခဲ့တယ်လို့ဒီမျက်မြင်တွေ့သူတွေကပြောပါတယ်။ဘော်နိုပြည်နယ် မြို့တော်မိုက်ဒူဂူရီနဲ့ကီလိုမီတာ290လောက်ဝေးတဲ့တက်ရှန် LED ကျေးရွာမှာကျင်းပတဲ့မင်္ဂလာဆောင်တစ်ခုမှာဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ကဘုံခွဲတိုက်ခိုက်ခဲ့ပြီးနိုင်ရီပိုင်းကြမှာမြို့တော်မိုက်ဒူဂူရီမှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါရယ်ခင်ဗျာ
။ရွှေပြောင်းဝင်ရောက်သူ4200ကျော်ကိုလေပြားကမ်းလွန်ပင်လယ်ထဲမှာတရက်ထဲတွင်းမှာပဲကယ်တင်နိုင်လိုက်ပါရယ်။ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေမှာကောင်းမွန်တဲ့နေထိုင်မှုဘဝရဖို့မြေရေးပင်လယ်ကိုဖြတ်ပြီးအဲ့ဒီနိုင်ငံတွေစီသွားဖို့ကြိုးစားကြတာလို့အီတလီတာဝန်ရှိသူတွေကစနေနေ့ကပြောဆိုပါရယ်။အီတလီ၊ရေတပ်၊ဂျာမန်၊အိုင်ယာလန်ဘယ်လ်ဂျီယံနဲ့ဗြိတိန်သင်္ဘောတွေရဲ့အထောက်အကူနဲ့အီတလီကမ်းရိုးဆောင်တပ်ကကူညီခဲ့စေလုပ်ငန်း22ကြိမ်လုပ်ခဲ့တာပါ။ရွှေပြောင်းဝင်ရောက်သူ4243ဦးကိုစစ်စလီကျွန်းအပါအဝင်အီတလီတောင်ပိုင်းကျွန်းနေစီကိုခေါ်သွားပါတယ်။ငါးဖန်သင်္ဘောတစ်စင်းပေါ်မှာလူသေလောင်း18လောင်းနဲ့ရာဘာလီတွေတွေ့ရတယ်လို့ကမ်းရိုးရန်ဆောင်တပ်ကပြောဆိုပါတယ်ရှင
်။တီတန်ရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မမ်မိုးဖြူတို့ကပြောပြသွားကြတာပါ VOA ရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese@voanews.com မှာလည်းဓာတ်ရိုက်နားဆင်နေပါတယ်အခုတော့ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ဆက်သလိုထုတ်လွှင့်သွားပါမယ်2015ရွေးကောက်ပွဲအောင်နိုင်ရေးလက်ရှိအာဏာရပါတီဖြစ်တဲ့ပြည်ထောင်စုတန့်ခံရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌသူရဦးရွှေမန်းကိုတိုင်ပါတီအောင်နိုင်ရေးဘိုးကော်မတီဖွဲ့ပြီးဦးဆောင်ဆောင်ရွက်မှာဖြစ်တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြောဆိုလိုက်ပါတယ်။နေပြည်တော်ပါတီဌာနချုပ်မှာ3ရက်တာကျင်းပခဲ့တဲ့ဘိုးကော်မတီအစည်းအဝေးမှာလာမယ့်2015ရွေးကောက်ပွဲအောင်နိုင်ရေးနဲ့ပါတီကိုယ်စားလှယ်လောင်းရွေးချယ်မှုမူပေါင်းသတ်မှတ်နိုင်ရေးအဓိကဆွေးနွေးခဲ့ကြတာဖြစ်ပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့ပါတီဝင်အဖြစ်ဝင်ရောက်ရွေးခံမယ်ဆိုရင်ပါတီကကြိုဆိုမှာဖြစ်တယ်လို့ကိုတိုင်တက်ရောက်ခဲ့တဲ့ဘိုးကော်မတီဝင်တဦးကပြောဆိုလိုက်ပါတယ်ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ပြမှာပါ
ဟုတ်ကဲ့ပါအော်တိုဘာလကုန်နိုဝင်ဘာလဇန်မှာကျင်းပဖို့ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကြေညာထားတဲ့2015ပါတီစုံရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လောင်းရွေးချယ်မှုဆိုင်ရာအခြေခံမူဝါဒသတ်မှတ်ချက်တွေနဲ့ပတ်သက်လို့စတုတ္ထအကြိမ်ဘိုးကော်မတီအစည်းအဝေးမှာအတည်ပြုချမှတ်လိုက်ပြီးဖြစ်ပါတယ်ဘ ഹു ကော်မတီအစည်းအဝေးကချမှတ်လိုက်တဲ့ပါတီကိုယ်စားလှယ်ရွေးချယ်မှုမူတွေနဲ့ပတ်သက်လို့ဘ ഹു လုံးမှုဆောင်အဖွဲ့ကဥအောင်တောင်ဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့ပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီရဲ့အတွင်းရေးမှူးလည်းဖြစ်မန္တလေးတိုင်းပြည်ခိုင်ဖြိုးပါတီဘ ഹു ကော်မတီဝင်ဦးဝင်းမြင့်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကိုယ်စားလှယ်လောင်းရွေးချယ်မှုကတော့2010တုန်းကသက်ဆိုင်မဲဆန္ဒနဲ့မြေလိုက်ဝန်ထားတဲ့ပုဂ္ဂိုလ်တွေရှိတယ်သူတို့ခုလက်ရှိကျွန်တော်ပြည်တော်စုလွှတ်တော်ပြည်သူ့လွှတ်တော်မြို့သားလွှတ်တော်တိုင်းဒေသကြီးလွှတ်တော်မှာကျွန်တော်၅နှစ်တက်တာမှာတာဝန်ယူနေတဲ့ပုဂ္ဂိုလ်ရှိတယ်အဲ့လူတွေကိုကျွန်တော်ဆန္ဒမြေထားတယ်အဲ့တော့ဒီပုဂ္ဂိုလ်တွေကဆက်လက်ရွေးခံလို့ရင်းရှိမရှိကျမကြီးကောင်းမကောင်းပေါ့လေအဲ့လူတွေမြေထားတာရှိတယ်ကျွန်တော်ကဘိုးလုံးမှုဆောင်ကော်မတီနေပြီးတော့ရွေးချယ်ဖို့အတွက်ဘိုးအလုံးမှုဆောင်ကော်မတီ CEC ကိုကျွန်တော်ကဒါတာဝန်ဆွဲလိုက်တာပါပဲမကြခင်မှာ CEC ကနေပြီးတော့ဒါကိုထုတ်ပြန်ပေးမှဖြစ်ပါတယ်
2010ရွေးကောက်ပွဲတုန်းကအနိုင်ရပါတီဖြစ်ခဲ့ပြီးတော့အစိုးရအဖွဲ့အဖွဲ့စည်းနိုင်ခဲ့တဲ့ပြည်ခိုင်ဖြိုးပါတီအနေနဲ့2015ရွေးကောက်ပွဲအောင်နိုင်ရေးအတွက်လက်ရှိပါတီဥက္ကဋ္ဌသူရဦးရွှေမန်းကိုတိုင်ဦးဆောင်တဲ့အောင်နိုင်ရေးဗဟိုကော်မတီကိုဖွဲ့ပြီးပါတီအောင်နိုင်ရေးဆောင်ရွက်နေပါတယ်လို့သူကပြောပါတယ
်ကျွန်တော်2010မှာအပြတ်အသတ် landslide နိုင်ပြီးတော့ကျွန်တော်ကဒါအစိုးရဖွဲ့နိုင်တာ15မှာလည်းနိုင်ဖို့အတွက်အောင်နိုင်ရေးပါတီဆိုတာခုလက်ရှိဖြစ်တော်ဥက္ကဋ္ဌကြီးလူအုပ်ရှင်မှန်ခေါင်းဆောင်ပြီးတော့ကျွန်တော်တို့အောင်နိုင်ရေးကော်မတီပြန်ဖွဲ့ပါတယ်ဖွဲ့မှာတိုင်းနယ်ပြည်နယ်ကပါတီဥက္ကဋ္ဌကြီးလည်းပါပါတယ်တိုင်းနယ်ပြည်နယ်ကပါတီဥက္ကဋ္ဌကြီးဟာဆိုရင်လက်ရှိကျွန်တော်တို့ပါတီရဲ့ဝန်ကြီးချုပ်တွေဖြစ်ပါတယ်ကျွန်တော်ပါတီကဖြစ်ပါတယ်အဲ့တော့အားလုံးကျွန်တော်တို့ပြည်သူရဲ့ယုံကြည်မှုရအောင်ပြည်သူရဲ့ mandate ပေးနိုင်အောင်ကျွန်တော်တို့က15မှာလည်းရအောင်ကျွန်တော်တို့ကြိုးစားမှာဖြစ်ပါတယ်
လာမယ့်2015ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီဘက်ကနေတက်မတော်သားတွေကပါတီဝင်အဖြစ်နဲ့ကိုယ်စားလှယ်လောင်းရွေးချယ်ရှင်ပြိုင်ဖို့ရှိပါသလားဆိုတဲ့မေးခွန်းအပေါ်မှာတော့
အဲ့တော့တက်မတော်သားတွေဆိုတာလည်းပြည်သူတွေကပြည်သူတယောက်ဖြစ်ပါတယ်။သူကတက်မတော်မှာကာဝန်မထမ်းဆောင်လို့တော့ရင်တက်မတော်ကနေပြီးတော့နှုတ်ထွက်ခွင့်တောင်းပြီးတော့သူဟာရသားတယောက်ပြည်သူတယောက်ဖြစ်သွားတဲ့အတွက်မိမိကြိုက်နှစ်သက်ရာပါတီတစ်ခုမှဝင်ရောက်ပြီးတော့နိုင်ငံရေးကိုဆောင်ရွက်လို့ရပါတယ်။ဒါသူရဲ့ right ပါ။တကယ်တော့ကျွန်တော်လည်းတက်မတော်နဲ့ကျွန်တော်တို့ပါတီနဲ့ဟာ1993 မျိုးသားအသင်းကြီးစတင်ဖွဲ့စည်းရင်ကလေးကကျွန်တော်တို့ရဲ့နိုင်ငံတွေဟာတက်မတော်ကဝေးစုချုပ်နဲ့တက်မတော်ကအကြီးအကဲကြီးဖြစ်ပါတယ်တက်မတော်နဲ့ကျွန်တော်တို့နဲ့ဟာဆက်ဆက်ကလေးကအဆင်ပြေချောမွေးခဲ့တဲ့နှုတ်နှစ်ဖက်ဆက်ဆံရေးကောင်းခဲ့တဲ့ပါတီများတွေကဒါတခုဖြစ်ပါတယ
်အခုလိုမျိုးတက်မတော်နဲ့ပြည်ခိုင်ဖြိုးပါတီရဲ့အမျိုးသားအကျိုးစီးပွားပတ်သက်မှုတွေအရာတက်မတော်ကောက်ွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကနေတက်မတော်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ရွေးခံမှုရှိပါသလားဆိုတော့ဗိုလ်ချုပ်မှုကြီးအနေနဲ့အငိမ့်စားယူပြီးပြည်ခိုင်ဖြိုးပါတီကိုဝင်ရောက်လာမယ်ဆိုရင်ကြိုးဆိုရမှာဖြစ်တယ်လို့သူကအခုလိုဖြေပါတယ
်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတော့လက်ရှိကောက်ွယ်ရေးချုပ်သူက DSC ရဲ့ပတ်စဉ်16ကဖြစ်ပါတယ်အလားမင်းစင်ယူလိုက်ရင်သူကရသတယောက်ဖြစ်သွားတဲ့တည်းမြည်သည့်ပါတီဝင်ဆိုသူဝင်လို့ရပါတယ်လက်ရှိနိုင်ငံဝန်ထမ်းတယောက်အနေနဲ့တော့ပါတီဝင်လို့မရဘူးသူရဲ့သူချင်းစဉ်းစားဆုံးဖြတ်မှုပေါ်မှာပဲမူတည်မှာပါကျွန်တော်တို့ဘက်ကဒီကံပြုတ်ဘက်ကိုအဲ့လိုတက်မလို့ကနေပြီးတော့အနားယူပြီးတော့ဝင်လာမယ်ဆိုရင်လည်းကျွန်တော်ကကြိုးစားရမှာပါ
ရသအစိုးရလက်ထက်ပထမအဦးဆုံးချိန်ကျင်းပမယ်ရွေးကောက်ပွဲဖြစ်တဲ့အတွက်လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲတရက်ဖြစ်ပေါ်လာနိုင်ရေးပြည်ခိုင်ဖြိုးဘက်ကဘလို့ပူးပေါင်းဆောင်ရွက်မှုတွေရှိနိုင်ပါသလဲဆိုတာသူကအခုလိုရှင်းပြပါတယ
်ဒီ2015ရွေးကောက်ပွဲဟာအဒီဗီဆိုင်ရာကလေးလာဆောင်ကြည့်ဖွဲ့လေဖိတ်ထားတယ်လွတ်လပ်ပြီးတော့ဒါပွန်လဲမြင်သာစွာလုပ်ပေးဖို့ဒီလူလူကလည်းတောင်းဆိုတယ်အခြားပါတီတွေကလည်းတောင်းဆိုတယ်ကျွန်တော်တို့ပါတီနေလည်းလွတ်လပ်ပွန်လဲစွာဟာလာဒီတရားမျှတစွာဒီရွေးကောက်ပွဲတစ်ခုဖြစ်ဖို့နဲ့ရွေးကောက်ပွဲပြီးမှလည်းတည်ငြိမ်အေးချမ်းတဲ့အစိုးရတစ်ခုနော်ဖြစ်ဖို့ဆိုပြီးတော့ကျွန်တော်တို့ဒါအဒီပူဆုံးဖြတ်ချက်တဲ့ရှေ့လုံခြုံရေးနယ်မှာလည်းတခုပါပါလေဗျ
မေလ29ရက်နေ့ကနေမေလ31ရက်နေ့အထိနေပြည်တော်ပါတီဌာနချုပ်မှာကျင်းပတဲ့ပါတီဗဟိုကော်မတီဝင်စရုပ်ဒအကြိမ်အစည်းအဝေးကိုတိုင်းနယ်ပြည်နယ်အသီးသီးကဗဟိုအလုံးမှုဆောင်ဗဟိုကော်မတီဝင်နဲ့အရန်ဗဟိုကော်မတီဝင်စုစုပေါင်း282ယောက်တက်ရောက်ခဲ့ပါတယ်ရှင
်မဆုမွန်ရဲ့တင်ပြချက်ပါခင်ဗျာခုတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီလေဘရောင်းတောင်အရေးခင်မှာအာနာဝိုင်နီဘက်ကအင်အားအလွန်ကျွံသုံးနှင်းနှင်းခဲ့တဲ့အတွက်ရဟန်းတန်ဃာတော်အများအပြားနဲ့အရသာတချို့ဒဏ်ရာရခဲ့ပါတယ်တာဝန်ရှိသူတွေကိုတရားဥပဒေအရစစ်ဆေးရေးယူမဲ့ကိစ္စကိုနိုင်ငံတော်သမ္မတကိုယ်တိုင်ကပယ်ချခဲ့ပါတယ်ဒီအရေးမှာတရားဥပဒေနှုတ်ဆက်သွားလိမ့်ပြီလားဆိုတာမြန်မာနိုင်ငံရှိနေများကွန်ရက်ကဥအောင်သိန်းနဲ့လေဘရောင်းနှင်းနှင်းမှုမှာဒဏ်ရာအပြင်းထန်ရခဲ့တဲ့ဆရာတော်ဦးတိခညာနာတို့ကိုဦးကျော်စံသားက VOA ရုံးချုပ်မှာတွေ့ဆုံထားတာကိုတင်ဆက်လိုက်ရပါတယ
်လက်ဗရောင်းကဒေသခံတွေတကြွလှူရှားသူတွေရဲ့ဆန္ဒပြပွဲကိုအစိုးရကအင်အားအလွန်ကျုံသုံးပြီးနှိကုတ်ခဲ့တဲ့ကိစ္စကိုနိုင်ငံတကာသိအောင်လာရောက်ဖော်ထုတ်တဲ့လို့ကျွန်တော်အကြံပြန်လဲထားပါတယ်အဲ့တော့ဒီအမှုကိုတောင်းတင်ရမြန်မာနိုင်ငံမှာတရားစွဲဖို့ကြိုးပမ်းပေမဲ့ဆောက်ထားတဲ့အခါမှာသက်ဆိုင်ရာလက်မခံဘူးပယ်ချလိုက်တယ်လို့ပြောပါတယ်ဟုတ်ပါတယ်နော
်မှန်ပါတယ်ဗ
ျဆိုတော့ဘာဖြစ်လို့သူတို့ဒီဟာကိုလက်မခံဘူးလို့သုံးသပ်ပါလဲတကယ်တော့ဒီအမှုကတရားစွဲနိုင်တဲ့ကိစ္စဟုတ်ပါတယ်နော
်တရားစွဲနိုင်တဲ့အမှုမို့လို့လဲကျွန်တော်ရှင်းနေများတရားစွဲဖို့အစီအစဉ်လုပ်တာပါဘာဖြစ်လို့လဲဆိုတော့သူတို့အဘက်ကဒီပယ်ချနိုင်တဲ့ဆိုတဲ့ကိစ္စကဒီပြည်သူဝန်ထမ်းဝင်ကြီးလည်းပဲအဆင်ပေါ်လေကျွန်တော်ကတရားဆွဲမယ်ဆိုရင်သူ့ရဲ့အဆင်မြင့်တဲ့အစိုးရသမ္မတရှိရာခွင့်ပြုမိတ်တောင်းခံမှုလိုရပါတယ်အဲကျွန်တော်တို့ခွင့်ပြုမိတ်လည်းတောင်းလည်းတောင်းပါတယ်ဒါပေမဲ့ခွင့်ပြုမိတ်ဆိုတာပြည်လိပြည်ထားမရှိဘူးပေါ့ဗျာကျွန်တော်အဆင်ကဆိုတော့အဲ့ဒီခွင့်ပြုမိတ်မရဘဲနဲ့ရဲစခန်းမှာအမှုသွားဖွင့်တဲ့အတွက်ကြောင့်ရဲစခန်းအမှုလက်မခံနိုင်ဘူးဆိုတာညင်းပြတာ
အော်ဆိုတော့သမ္မတကို၌ကဒီအမှုကိုတရားဆွဲခွင့်မပြုဘူးဆိုတဲ့သဘောဖြစ်နေတာပေါ့
အဲ့ဒီသဘောတရားပါတယ်
ဆိုတော့တကယ်မြန်မာနိုင်ငံမှာအခုအထွေရေးရန်တရားတစ်ခုလုံးအာဏာပိုင်အဖွဲ့အစည်းမှကျင်းလူရသမရဟိုတော်တော်များများအမှတ်ပေးနေရတာခင်ဗျာပုံမှန်လေးကျွန်တော်နားလည်ကြရင
်
ဒီသမရကတော့ဘယ်လိုလုပ်ချင်ပေမဲ့လည်းပဲဥမာအဖြစ်သမရသာကြီးကြထားတယ်သမရတကယ်အာဏာမရှိတဲ့ဌာနရရှိတဲ့ပြည်ထရေးတို့ဘာလို့သူတို့တွေကလက်မခံဘူးစစ်တပ်ကဘယ်လိုဖြစ်တယ်ဆိုတော့ပြောနေရဆိုအခုသမရကိုယ်တိုင်ကဒါကိုခွင့်မပြုဘူးဆိုတဲ့သဘောပေါ်တည်ဒီစားမှာ
မှန်ပါတယ်ဘာဖြစ်လို့လဲဆိုတော့ပြည်ထရေးဌာနဆိုတာလည်းပြည်ရဲ့အတိုင်းပဲကျွန်တော်ကာလုံပေါ့လေကာကွယ်ရေးနဲ့လူမျိုးရေးကောင်စီရဲ့လက်အောက်မှာရှိနေတဲ့အဖွဲ့အစည်းအဓိကကြတာဟုတ်ဆိုတော့ကသမရကလည်းအဲ့ဒီထဲမှာကာလုံရမှာလည်းသူကလည်း one of the member ပေါ့လေအဖွဲ့ဝင်တခုနေနေသူရှိနေတဲ့သဘောပေါ့နော်အဲ့တော့ဒီကာကွယ်ရေးဦးစီးချုပ်ရဲ့အချင်းကြီးပိုင်းကပို့ပြီးတော့ထဲထဲဝင်ဖြစ်နေမယ်လို့ကျွန်တော်ယူဆပါတယ
်သမရကခုမပြူရကိစ္စမှလည်းပါပေါ့
ဟုတ်ကဲ့အဲ့ဒီသဘောတရားပါလိမ့်မယ်
ဖုန်းဖျားအဲ့ဒီဟာလက်ဘရန်ကိုအနာပိုင်တွေကအကျန်းဖဲနေနေတဲ့အနေနဲ့ပတ်သက်ပြီးတော့နည်းနည်းတပီတော့သိချင်တာကိုမေးပြချင်ဖျားအဲ့အကျန်းဖက်နှိမ်နှင်းမယ်ဆိုတာသူတို့ကသဘိတ်ကိုမလှန်ရင်သဘိတ်ဖြူခွဲမယ်ဆိုတာတော့သူတို့ပြောနေမှာပေါ့ဗျာသ
ဘိတ်ရ
တယ်ဒါပေမဲ့အဲ့ဘုံတွေနဲ့ပြစ်ခွင်းဖြူခွဲတဲ့နေမှာအဲ့အချိန်မှာအဲ့အတွက်ကောအထူးသဖြင့်သတိပေးတာရှိလားဗျာ
မရှိဘူးအဲ့လိုမျိုးတော့
ဘယ်အချိန်မှာဖြစ်တာလဲဗျာ
ညာတော်လေးညာနဲ့ပြီးနှစ်နာရီမနေ့ပိုင်းနှစ်နာရီသုံးနာရီလောက်စောင်းမုံလာပြည့်နေစောင်းတိုင်းညာ
တကယ်သာသနာရေးအရာအထွတ်မြတ်နေပေါ့ဗျာ
စောင်းတိုင်းညာ
အဲ့တော့အဲ့ခါမှာဦးစင်ဖျားတို့အပါဝင်ဒီတပိတ်သမားတွေကအိတ်တဲလူအိတ်နေနာနာနေနေပေါ့အမှတ်မထင်တိုက်ခိုက်ဝင်ရောက်တိုက်ခိုက်တဲ့သဘောပေါ့ဗျာ
အမှတ်မထင်တော့မဟုတ်ဘူးသူတို့မိသားကနဲ့အရင်စပဲ
ဟုတ်မိသားကနဲ့
မိသားကနဲ့ပဲတော့ဦးစင်တို့ကအဲ့တုန်းကဆောင်းလုံးဆိုတော့ဆောင်းနေခြုံလာတာရှိတယ်တန်ဃာကြီးဆိုတော့ခြုံတယ်တွေခြုံလာတာရှိတယ်အဲ့ခြုံတယ်တွေနဲ့ခံရတာခြုံတယ်ခြုံတယ်နဲ့ခြုံပြီးတော့ခံရတာပေါ့နော်အဲ့ဘွားဆောင်းနေတို့ခြုံတယ်တွေသင်္ကန်းနေတော့အကုန်လုံးရွှဲနေသွားတာပေါ့မိသားကကမိသားပိုက်ကြီးနဲ့ပတ်တာဟုတ်ခဏနေကြတော့မိလောင်မုံကြာလာတယ်
ဟုတ
်မိလောင်မုံကြာလာပြီးတော့မိလောင်မုံလို့ပြောတာဆိုတာကအဲ့ဘုံနဲ့ကြာလာရောဒီရွှဲနေနေတဲ့ဆောင်းကြီးတန်ခါးကြီးကတမုတ်ချင်းဝုန်းနဲ့တောက်သွားတယ်အဲမိကြီးပဲဖြစ်သွားတယ
်
ဟုတ်အောက်ကလည်းကော်စောကြီးရောနောက်ပြီးတော့အထက်အောက်ဘဲညာရှေ့နောက်မိကြီးပဲ
ဘယ်သူမှမမြော်လင်းထားဝဲလို့ဖြစ်လာမှာတော
့ဘယ်လိုမှမသိနိုင်ဘူးမင်းလည်းမင်းမပြင်းနိုင်ဘူးအတန်လည်းမကြားလိုက်ဘူ
းဘုံဘွားရုတ်တရက်ကြတော့ဟိုဘာမင်းဆွဲလောက်မရသတိရလေးသော်သေးတာဗျာ
အဲ့လိုကတော့မရှိဘူးသတိလုံးဝမလစ်ဘူ
း
သတိရှိတယ်မီးရွယ်မင်းနေရတော့မီးတွေကနေပြီးတော့လှိမ့်ထွက်လိုက်တယ်အဲမီးလောင်အားနေသွားအောင်ဆိုပြီးတော့မြေကြီးမှာဟိုဝက်ပြီးတော့လှိမ့်လိုက်တာပေါ့
ဒါပေမဲ့ဘုံဘွားဖျားရဲ့ကိုဘွားဒဏ်ရာရဲ့တပီတော့နည်းနည်းပရိသတ်တွေလည်းမြင်အောင်နည်းနည်းပြချင်ပါတယ်ဗျာအဲ့ဘယ်လောက်ထိလောင်ခဲ့သလဲဆိုတာ
လောင်နာကအဲ့ရနေမီးတွေကထွက်တော့တော့မတက်ရပြီးတော့တခါလမ်းလို့လမ်းထလျှောက်တယ
်
။လမ်းလျှောက်ရတယ်မှာခြေလောင်နာလေးမှာနောက်တတ်တဲ့ဘုံကြ။အ
ော
်အဲ့ဦးစင်းကနှစ်ဘုံထိတာပေါ့။ဟု
တ်
ဟုတ်။ခြေလောက်မှာထိလိုက်တော့အဲ့ခြေလောက်တည်းကခုချိန်ဒီနှစ်နှစ်ကျော်တဲ့အထိကောင်းကောင်းမတန်ဘူး။ဟု
တ်။
အောက်ကိုကြောင်အထိမထိုင်နိုင်ဘူ
း
။ဇွန်ဖုံးတဲ့အခါမှာလည်းဒီလိုကလထိုင်နေပါနဲ့ဖုံးရတယ်။ကြမ်းမြင်မှာတင်မခွေမထိုင်နိုင်ဘူ
း။
နော်ကိုတဲ့တကြီးဝါကြီးတဲ့ဆရာတွေလေစာလောက်တဲ့ဆရာကြီးတွေလည်းဥစဉ်ဟိုဝိချဖို့မပြူနိုင်ဘူးသူတို့ကိုတောင်းမှရတယ်တွဲတော့မတန်လို့ပါဗျာဆိုတော့တောင်းမှရတယ်အခုချိန်ထိပဲအဲ့ဒါ
အခုအနာပိုင်တွေကဒီမှာကျင်းနေတတ်တူတူဖွေးလုပ်ငန်းလုပ်နေတဲ့နေရာမှာအဓိကအဖြစ်သာသနာ့အဆောက်အဦဆိုလို့အဲ့ဒီလေဒီဆရာဘုရားကြီးရဲ့သိင်တို့ကျောင်းတို့ရှိတယ်လို့သိရပါတယ်ဇီတို့အဲ့ဒီဟာတွေကိုသူတို့အနာပိုင်တွေကစုံစမ်းစစ်ဆေးအဖွဲ့အစည်းခန်းစားတွေကဘယ်လိုဆောင်ရွက်ပေးမယ်လို့ပြောပါလဲအဲ့ကိစ္စကိုကြားလို့သူတို့က
သူတို့ကပုံစံမပြည့်ဆောင်ရွက်နိုင်တယ်တဲ့ပုံစံမပြည့်ရွှေ့နိုင်တယ်အဲ့တော့သူတို့မှာနည်းပညာလည်းရှိတယ်ပစ္စည်းပစ္စည်းကလည်းရှိတယ်အဲ့လိုတော့သူတို့သတင်းစာရှင်းလင်းပွဲလုပ်ပြီးတော့ပါတော့မှအကျညာတယ်ဒါပေမဲ့တကယ်လုတ်ကင်သွားတော့အဲ့ဒီသာသနာတိုင်နေစေဒီနေရာကိုဘူလူစာနဲ့တူตู่พอပြီးတော့ရှင်းပြလိုက်တယ်လို့ဥစဉ်လို့နားလေတယ်တော့အစ်စ်ထတ်လို့တယ်ဒီတိုင်းပုံစံမပြည့်သူတို့ရွှေ့နိုင်တယ်လို့ကြီးညာပြီမဲ့အဲ့လိုမရွှေ့ပဲနဲ့
ဆိုတော့နောက်တစ်ခုကဒီပြမှုကဘယ်လောက်ထိကြီးကျယ်တဲ့ပြမှုလို့အကြံဉာဏ်ပြောနိုင်ပါလဲခင်ဗျာ
ကြီးကျယ်တာကတော့ကျွန်တော်တို့ကဒီဂျီနီဗာကွန်ဗင်းရှင်းကတားမြစ်ထားတဲ့ဒီဖော့စဖရပ်စ်ဟောပါတဲ့မီးစုံဓာတ်ပါတဲ့ဒီဝက်ပန်ဆိုအသုံးပြုတာပေါ့လေအဲ့လိုအသုံးပြုတဲ့အတွက်ဒီရဟန်းတန်ဃာတွေမှာမီးဆွဲလောင်ပြီးတော့ဖြစ်ခဲ့တာကျွန်တော်သိသလောက်ဆိုတော့အပြင်းထန်ဖြစ်တာကျောင်း50ကျော်လောက်ရှိတယ်ပေါ့လေဘုန်းကြီးရှင်တိခဏညာနဲ့ရဟန်းတစ်ပါးပါဝင်ရကျွန်တော်ဆက်သွယ်ပြီးတော့သူတို့မှမတရားညှဉ်းနှားတယ်ဒါပြည်သူကိုသိဖို့ဆောင်ရွက်ပေးပါဆိုလို့ကျွန်တော်တို့ကနေပြီးတော့ရေစကန်အမှုဖွင့်တိုင်ကြားမှုစတင်ဆောင်ရွက်ပေးတာပါအဲ့တော့ဒီဟာကတော့ပြောရင်တော့ grievous heart ပေါ့ဗျာအပြင်းထန်နာကျင်စေမှုရဲ့ပေါင်းတွင်းမှာတော့ပြမှုဆန်ဥတွေရတော့အကျုံးဝင်နေပါတယ
်ဟုတ်ကဲ့တချို့နိုင်ငံတွေမှာဒါဒီမိုကရေစီထွန်းကားတဲ့လူ့အခွင့်အရေးကိုလေးစားတဲ့ကိုလုတ်တော်ကိုတာဝန်ယူရတဲ့နိုင်ငံတွေမှာဆိုရင်တချို့တာဝန်ရှိသူတွေနှုတ်ထွက်သွားကြတဲ့လူတို့ဒါမျိုးဖြစ်ခဲ့ပြီဆိုရင်မနှုတ်ထွက်တောင်မှစုံစမ်းရေးကော်မရှင်ဖွဲ့ပြီးတော့အပြစ်ရှိတဲ့လူတွေကိုထိတိယရောအရေးယူပြလိုက်တယ်အခုမြန်မာနိုင်ငံမှာစုံစမ်းရေးကော်မရှင်လုတ်တယ်တော့ကြားရတယ်ဆိုတော့အဲ့ဒီလူပြုလုပ်ခဲ့တဲ့ကျူးလွန်ခဲ့တဲ့လူကိုအရေးယူဖို့ဆိုတာသူတို့ပြဋ္ဌာန်းချက်တွေမှာပါတယ်ထင်ပါတယ်ဆုံးဖြတ်ချက်တွေမှာအဲ့ဒီဟာကဘယ်လောက်ထိသူတို့လိုက်နာပြီးအရေးယူရလဲ
ကျွန်တော်နိုင်ငံမှာတော့အဲ့ဒါအစင်လာမရှိဘူးပြ။နော်။အဲအေးယူစုံစမ်းတဲ့အစင်လောက်နဲ့ပဲပြီးပြတ်သွားတာပဲ။အဲ့တော့ဒီထုတ်ပြတာတို့နှုတ်ထွက်ခိုင်းတာတို့ဆိုတာတော့ဒီနေ့ထိကျွန်တော်တို့မကြားရသေးတဲ့စကားလုံးတစ်ခုပေါ့နော်။လာတာပါ
။ဟုတ်ကဲ့။ဆိုတော့ပထမစုံစမ်းရေးကော်မရှင်ရဲ့အစီအခံအောင်နဲ့ပြန်ကောက်ရမယ်ဆိုရင်တာဝန်ရှိတဲ့လူတွေကိုစုံစမ်းဖော်ထုတ်မယ်ဆိုတော့ပါမယ်အဲ့ဒါမလုပ်ဘူး။ဒါပေမဲ့အဲ့ဒီဒေသနစ်နာတာဒေသခံတွေရဲ့ဘဝနောင်ရေးသူတို့ရဲ့ဆုံးရှုံးရမှုနဲ့ပတ်သက်ပြီးတော့လဲဘယ်လိုဆောင်ရွက်ရမယ်ဘယ်လောက်ရောကြီးပေးရမယ်သူတို့ကျင်းအောင်ဆိုတာပါတယ်လို့ထင်ပါတယ်အဲ့ဒီဟာကဘာကြောင့်ဆိုင်လက်မတ်တပ်သူတို့မဆောင်ရွက်နိုင်တာလဲခင်ဗျာနောက်ပိုင်းတော့ခင်ဝင်းတရားရဲ့အထိဆက်ပြီးတော့ဖြစ်နေရတယ်ကြော
ခက်ကြကဗျာဟိုရောကြီးပေးတယ်ဆိုတာလဲရောကြီးပေးဖို့ပေးနေရပုံလင်းမြင်တာမရှိတဲ့အချက်လက်တွေရှိတယ်နောက်ပြီးစေုံစေကန်းတွေသူတို့လီဆောက်တာလဲဆိုတော့ဥကြောဇန်သားတို့ရန်ကုန်ရောက်ရင်သွားကြည့်ရင်သိပါတယ်ဟိုဖြစ်ခရဆန်းပေါ့ဗျာဘသူမှလည်းမရှိဘူးအစာအုပ်လေးစောက်ပေးထားရဲဆိုတဲ့သဘောမျိုးနောက်ပြီးတော့အလုတ်ကန်ပွင့်လင်းအောင်အလုတ်ကန်ရရှိရေးဆိုတာလေအဲ့ဒီလူသမားတွေကအဝိရှော်တဲ့အဆင့်ပါအဆင့်ဒီလိုအဆင့်မျိုးတွေနဲ့ထားပြီးတော့အမှန်တော့တရုတ်ကဩဇာခံသဘောမျိုးနှစ်ကိုခံနေရတယ်လို့အဲ့ဒီပြည်သူတွေကလည်းအဲ့လိုမြင်နေပေါ့အဲ့တော့သူတို့ကသူတို့မြေရိုးဖလာဒီလေယံမြေပေါ်မှာပဲသူတို့ကအဓိကနှုတ်နိုင်ရင်တန်ရုံးစင်ရှိတယ်ပေါ့နော်သူတို့လေမရှိရင်သူတို့ဘဝမရှိဘူးဆိုတဲ့အယူဆဟာဒီကျွန်တော်တို့ရဲ့ရင်ကျွေးမှုတစ်ခုလို့ဖြစ်နေတဲ့အတိုင်းသာပါပဲ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကဒေါအောင်ဆန်းစုကြည်မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုထိုက်ကြတဲ့စုံစမ်းကော်မရှင်ထဲမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်နဲ့သူကိုယ်တိုင်သွားတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍကိုလည်းသိပ်ဘဝင်မကြားကြဘူးလို့ပြောကြပါတယ
်ဒါတော့ဟိုသဘောထားတစ်ခုညှိနှိုင်းတဲ့အခါမှာအဲသဘောတူတာရှိလို့မတူနိုင်တာလည်းရှိမှာပေါ့လေနော်ဒီအားလုံးကသဘောတူရမယ်လို့လည်းပြောလို့မရအားလုံးကိုလည်းဆန့်ကျင်မယ်လို့ပြောလို့မရဘူးပေါ့လေနောက်ဆုံးကျွန်တော်တို့ဒေါ်ဆန်းစုကြည်ကနောက်ဆုံးဒေါ်ခင်ဝင်းတည်ဆုံးပြီးတဲ့နောက်ပိုင်းပေါ်ပေါက်တဲ့အပေါ်မှာသူ့ကော်မရှင်နာအစင်ကအတိုင်းလှုပ်ဆောင်ခြင်းမရှိဘူးဆိုပြီးတော့သူပြက်ပြက်သားသားပြောလာတဲ့အစင်ဖြစ်လာတာပေါ့လေဒါဟာကျွန်တော်တို့ရဲ့ turning point တစ်ခုဖြစ်လာတယ်ပေါ့နော်အဲ့ဒီဟာကလည်းအင်တာမအရေးကြီးတဲ့ချက်ပါဘာဖြစ်လို့လဲဆိုတော့အစိုးရတာဝန်ခံမှုတာဝန်ယူမှုဆိုတာအင်တာနဲတယ်ပေါ့လေအဓိကတော့ကျွန်တော်ဥပိုင်ရဲ့အကျိုးစီးပွားအဓိကကြာနေတဲ့သဘောပဲဒါပေမဲ့အကျိုးစီးပွားတွေသူတို့ဘလို့ခွဲဝေပြီးရအစိုးရအကျိုးစီးပွားကိုပြန်ပြီးတော့ပုံပေးလာတဲ့အဆင့်တွေဖြစ်တော်ညာလဲဒါတွေကကျွန်တော်တို့ပွင့်လင်းမြင်သာမှုမရှိနိုင်တဲ့အတွက်ဒါတွေကမှန်တယ်လို့အတိအကျယုံကြည်လို့လည်းမရနိုင်ဘူးကျွန်တော်ဘက်ကအဲ့လိုမြင်ပါတယ
်ဟုတ်ကဲ့နောက်ဥပဒေဘိုင်းနဲ့ပတ်သက်ရင်ဥအောင်သင်ကဥပဒေပြန်ရှင်တယောက်ဆိုတာ rule of law တရားဥပဒေစိုးမိုးရေးဟာသိအရေးကြီးတဲ့ကိစ္စလို့ပြောပါတယ်မြန်မာနိုင်ငံမှာဒီစီးပွားရေးလုပ်ငန်းတွေမှာကျန်တဲ့ကိစ္စတွေမှာလည်းတရားလက်လွတ်ဥပဒေမဲ့ဖြစ်နေတဲ့ကိစ္စတွေအများကြီးရှိလို့ပြောပါတယ်ဆိုတော့တရားဥပဒေစိုးမိုးရေးအဖွဲ့ဘာညာလဲသူတို့လှူထားရဲဆိုတာတွေ့ရပါတယ်ဘလောက်တိုးတက်လာပြီလို့ထင်ပါလဲခင်ဗျာအခုသမ္မတဥသိန်းစိန်အန္တရာယူလာခဲ့တဲ့တက်တန်းလင်းငါးနှစ်အတွင်းမှာပဲပြန်ပြီးခြုံကြည့်ပါမယ်ဘလောက်တိုးတက်လာလဲဆိုရလဲ
ကျွန်တော်တို့ကတော့ချင်းတော့ပေါ့လေပြောတော့လောက်မဖြစ်ပါဘူးတရားဥပဒေစိုးမိုးရေးဆိုတာကဗဇက်ကတော့ပြောနေကြတာပေါ့ဗျာတကယ်လက်တွေ့ကလိုက်မလာရပါဘူးတရားရုံးနေမကပါဘူးဌာနဆိုင်ရာတော်တော်များများမှလည်းအဂတိတရားကင်းရှင်းနေဆိုတာမရှိတော့ပါပဲဘာဖြစ်လို့လဲဆိုတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအစိုးရဟာလာတာဝန်ရှိတဲ့ဝန်ကြီးဌာနတွေကိုနိုင်ကသူတို့ရဲ့ပိုင်ဆိုင်မှုအထောက်အထားတွေဘယ်လောက်ရှိရဲဆိုတာပြည်သူကိုပွင့်လင်းမြင်သာဆိုတာသူတို့ကျင်ညာဖို့အင်ပလန်ဝင်လေးနေတယ်ဆိုတော့ကျွန်တော်သိရပါတယ်အဲ့ဒီဟာကိုကျွန်တော်တို့ကမထိန်းချုပ်နိုင်ရင်သူတို့တွေ under table လုပ်ယူမဲ့ကိစ္စတွေဟာဘယ်လောက်အတိုင်းကြာဆိုတော့ပြောလို့မရဘူးအဲ့တော့ကျွန်တော်တို့ရှင်မာကဟိုတိုင်းပြဆင်းရဲတယ်ဗျသူတို့သို့တော်လည်းအာနာပိုင်နဲ့ခရူနီနဲ့ပေါင်းတဲ့လူချမ်းသားတွေကတစုလောက်ကတော့အင်မတန်ကိုငွေကြီးအားဖြင့်ဒီပေါ်ကျွေဝါပြီးတော့ပေါ့လေအဲ့ဒီဟာတွေကြောင့်လည်းငွေဖောင်းပွားမှုတွေဟာစားစားဖြစ်နေကြမတန်တဆကြီးပြေးပြီးတော့လုံနေကြတယ်ဆိုကျွန်တော်တို့ရဟု
တ်ကဲ့ဟုတ်ကဲ့ချမ်းသာကြွားမှုရောအာနာရောပေါ့
ဟုတ်ကဲ့
ဒုကျော်စန္ဒာဆွေးနွေးတင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာ VOAO နားဆင်အားပေးနေတဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော်ကြီးည9နာရီခွဲရှိပါပြီ VOA ရဲ့တင်းငွေနေညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းနူမီတာ25 32 50တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုဒုတိယနာရီဝဲအတွင်းပြည်တွင်းသုံးသက်ချက်မြန်မာပြည်မှပေးစာများအစီအစဉ်အတူတက်ကြီးစကားအစီအစဉ်တင်ဆက်တဲ့အခါ
ဒီနေ့ဟာတက်ကြီးစကားအစီအစဉ်ကိုတက်ငယ်တွေကြားဖို့နောက်ဆုံးနေ့အဖြစ်ကျွန်တော်နှုတ်ဆက်လိုက်ပါတယ်စီဆိုရကတော့နာအေးသွားပြီလို့သဘောကျမှာပါပဲ
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့သတင်းစာဆရာဦးစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာရိုဟင်ဂျာဘင်္ဂလီအရေးဘယ်လိုဖြေရှင်းရမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားတာပါမန်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ
်ဒီကရဲမီလာနဲ့ဆက်ချီရနေကကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတကားပိတ်ကြားနာဆွေးနွေးခဲ့ကြပါတယ်။ဒါဟာအရင်စစ်ဆိုးရွားကိုအမွေဆက်ခံတဲ့သမရဥသိမ့်စင်အစိုးရလက်ထက်တွင်ပထမဦးဆုံးခြင်းဖြစ်မြန်မာအရေးလုံခြုံရေးကောင်စီစပွဲဝိုင်းကိုရောက်ခဲ့ရတာပါ။ကြားနာမှုမှာဘာတွေဆွေးနွေးတဲ့တိတိကျထုတ်ပြန်တာမရှိပေမဲ့သတင်းဌာနတွေရဲ့ဖော်ပြချက်အရအဲ့ဒီသမိုင်းဝင်ဆွေးနွေးပွဲမှာမြန်မာလူ့ခွင့်ရေးအခြေအနေပေါ်အဓိကထားပြောဆိုခဲ့ကြပြီးမြန်မာနိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီတိုးတက်ရေးအတွက်လူ့ခွင့်ရေးကိစ္စကအဓိကကျတယ်။အထူးသဖြင့်လူငယ်မွတ်စလင်လူနည်းစုတွေရဲ့ဆိုးရွားတဲ့အခြေအနေကိုအလေးထားပြောဆိုခဲ့ကြတယ်လို့ဆိုပါတယ်။ကုလသမဂ္ဂလူငယ်ကောင်စီမှဆွေးနွေးရလောက်တဲ့လူငယ်မွတ်စလင်တွေရဲ့ပြဿနာဆိုတာဘယ်လိုမျိုးလဲ။လက်ရှိဘယ်လိုအခြေအနေရင်ဆိုင်နေကြရသလဲ။ပြဿနာပြေလည်အောင်ဘယ်လိုဖြေရှင်းနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ရိုဟင်ဂျာလို့သူတို့ကိုသူတို့ခေါ်ဝေါ်ပြီးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကအသိမှတ်ပြောဆိုနေသူတွေဆိုတာလူဦးရေတသန်းနီးပါးရှိတဲ့ရခိုင်ပြည်နယ်ကအစ္စလမ်ဘာသာကိုးကွယ်သူတွေဖြစ်ကြပါတယ်။ဒါပေမဲ့လက်ရှိအစိုးရကတော့အဲ့ဒီလူတွေကိုရိုဟင်ဂျာလူမျိုးတွေဖြစ်တယ်ဆိုတာလက်မခံပါဘူး။ရိုဟင်ဂျာလူမျိုးဆိုတာတိုင်းရင်းသားစီးရင်တဲ့မပါယုံမကမြန်မာနိုင်ငံမှာအဲ့ဒီရိုဟင်ဂျာဆိုတဲ့လူမျိုးလုံးဝမရှိခဲ့ဘူးလို့ညှင်းဆိုထားပြီးဘင်္ဂလီလူမျိုးတွေဖြစ်တာခေါ်ဝေါ်တုံ့နှုံပါတယ်။တစ်ဆက်တည်းကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေကရိုဟင်ဂျာလူမျိုးလို့ခေါ်ဝေါ်သုံးနှုတ်နေတာကိုကန့်ကွက်ထားတယ်လို့ရိုဟင်ဂျာခေါင်းစဉ်တက်ပြီးဆွေးနွေးမဲ့ဆွေးနွေးပွဲမှန်သမျှအတိအမှန်မပြုတ်တက်ရောက်မှာမဟုတ်ဘူးလို့လည်းအတိအလင်းပြောဆိုထားတာတွေ့ရပါတယ်။ဒါဟာရိုဟင်ဂျာလားဘင်္ဂလီလူမျိုးလားအငင်းပွားနေတဲ့ပြဿနာပါ။တကယ့်လက်တွေ့ဖြစ်ပွားနေတဲ့ပြဿနာကတော့ဘာလူမျိုးလဲဆိုပြီးအငင်းပွားနေမှုထက်အများကြီးပိုနှက်ဆိုင်ပါတယ်။အစ္စလမ်ဘာသာကိုးကွယ်တဲ့ဒီရိုဟင်ဂျာဘင်္ဂလီလူမျိုးတွေနဲ့ပတ်သက်ပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်အစိုးရနဲ့အဆက်ဆက်သောမြန်မာအစိုးရတို့အကြိမ်ကြိမ်အငင်းပွားအကြိမ်ကြိမ်စကားပြောခဲ့ကြရပူပါတယ်။လွန်ခဲ့တဲ့အနှစ်20ကျော်ကာလကစပြီးအဲ့ဒီအချိန်ကနိုင်ငံကိုအုပ်ချုပ်ခဲ့တဲ့စစ်အစိုးရဟာရိုဟင်ဂျာဘင်္ဂလီတွေကို White Card လို့ခေါ်တဲ့ယာယီတပ်သေးခံလက်မှတ်တွေထုတ်ပေးထားခဲ့ပါတယ်။ယာယီတပ်သေးခံလက်မှတ်ဆိုတာဟာမြန်မာနိုင်ငံထဲမှာနေထိုင်ပြီးနိုင်ငံသားသားမဟုတ်သူနိုင်ငံသားအဆင့်တန်းတစ်ခုခုသတ်မှတ်ပေးဖို့စီစစ်နေစေကာလမှာထုတ်ပေးရတဲ့လက်မှတ်အမျိုးအစားဖြစ်ပါတယ်
။ဒီခိုင်ပြည်နယ်တွေကအဲ့ဒီ white card ကန်ဆောင်ထားတဲ့ရိုဟင်ဂျာဘင်္ဂလီတွေဟာသူတို့နေထိုင်ရနေရာကနေအခြားတနေရာကိုလွတ်လွတ်လပ်လပ်သွားခွင့်မရှိပါဘူး။လာဝကရဲ့လူရည်ထိန်းချုပ်မှုအစီအစဉ်ရတယောက်နဲ့တယောက်လက်ထပ်မယ်ဆိုရင်ခွင့်ပြုချက်တောင်းခံရပြီးခွင့်ပြုချက်ရမှလက်ထပ်ပိုင်ခွင့်ရှိပါတယ်။ဒါပေမဲ့လည်းစစ်ဆိုးရဟာ white card ကိုယာယီသက်ကလက်မှတ်ကန်ဆောင်ထားတဲ့ရိုဟင်ဂျာဘင်္ဂလီတွေကိုဥပဒေနဲ့ညီနိုင်ငံသားအဖြစ်နဲ့စီစစ်တာလုပ်မပေးပဲနှစ်ပေါင်း20ကျော်အချိန်ဆွဲထားခဲ့ပါတယ်။အဲဒီကာလအတွင်းလူကြီး၈သိန်းဝန်းကျင်ရှိတဲ့ရိုဟင်ဂျာဘင်္ဂလီတွေဟာတခိုင်ပြည်နယ်ဘူးစစ်တော်မောင်းနှောမြို့နယ်ဘက်မှာပိတ်လောင်ခံထားရတဲ့အခြေအနေမျိုးဖြစ်ခဲ့တာပါ။ဘူးလေးရဖေဦးရှင်းတယ်လို့2012ခုနှစ်ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားပြီးနောက် ရခိုင်တိုင်းသားထောင်ကနန်းယာယီဒုက္ခတွေစခန်းတွေမှာသွားရောက်ခိုးလုံခဲ့ကြရပါတယ်အဓိကပြဿနာကတော့အစိုးရအာဏာပိုင်တွေဟာအကြမ်းဖက်မှုဖြစ်ပွားခဲ့ရတဲ့အရင်းမြစ်ပြဿနာတွေကိုဖြေရှင်းမပေးတာပါပဲဒီခိုင်ပြည်နယ်မှာရခိုင်တိုင်းသားတွေနဲ့ရင်းကြပင်ကလေးတွေစဉ်စဉ်မြတ်မြတ်အတူတူဟောပြန်လဲနေထိုင်နိုင်ရေးကုညီဆောင်ရွက်မပေးခဲ့ပါဘူးဒါပြင်ရင်းကြပင်ကလေးတွေကိုတို့မူလနေထိုင်
တာတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်စစ်တွေမျိုးကရိုဟင်ဂျာဘင်္ဂလီတွေအတွက်တည်ထောင်နေရာချထားပေးတဲ့အောင်မင်္ဂလာရက်ွက်ကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့ဘီလီယံနာတထေးကြီးဂျော့ချ်ဆိုရော့စ်ကတော့1944ခုနှစ်တုန်းကနာဇီဂျာမနီတွေကဂျူးတွေကိုခွဲခြားပြီးနေရာချထားပေးရမှာနေထိုင်ခဲ့ရတဲ့ဘူဒါပက်စ်မြို့ကသူ့ရဲ့ငယ်ဘဝအခြေအနေကိုပြန်ပြောင်းသတိရစေတယ်လို့ပြောဆိုခဲ့ပါတယ်။အဲ့လိုအောင်မင်္ဂလာရက်ွက်လူမျိုးဟာရက်ွက်တစ်ခုနဲ့မတူဘဲနာဇီတွေကဂျူးတွေကိုတီးတန့်စုစည်းထားတဲ့ဂက်တိုးလို့ပဲခေါ်ဖို့ကောင်းတဲ့အကြောင်းပြောဆိုခဲ့ပါတယ်။အခုရက်ပိုင်းလပိုင်းအတွင်းနိုင်ငံတကာမီဒီယာတွေမှာထပ်ပြီးပေါ်လာတဲ့ပြဿနာတစ်ခုကတော့လှေစီးပြေးဒုက္ခသည်တွေအရေးပါ။အဲ့ဒီလှေစီးပြေးဒုက္ခသည်တွေထဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်တွေကရိုဟင်ဂျာဘင်္ဂလီတွေလည်းပါဝင်နေတယ်လို့ဆွဆွဲပြောဆိုမှုတွေရှိနေပြီးအဲ့လိုလှေစီးပြေးရတဲ့ပြဿနာရဲ့အရင်းအမြစ်ကိုဖြေရှင်းသင့်တယ်လို့နိုင်ငံတကာအတိုင်းဝိုင်းကဝေဖန်နေကြပါတယ်။ပြောရရင်ရခိုင်ပြည်နယ်တွေကရိုဟင်ဂျာဘင်္ဂလီပြဿနာဟာအခြားသောဆက်အာဏာရှင်တွေနဲ့ပြည်သူတွေကြားကပြဿနာဆက်အာဏာရှင်တွေနဲ့လက်နက်ကင်တိုင်းရင်းသားတွေကြားကပြဿနာတွေနီးတူအာဏာရှင်တွေခြံထားရစ်ခဲ့တဲ့စိုးမွေတစ်ခုပဲဖြစ်ပါတယ်။တမရဦးသိန်းစိန်အစိုးရလက်ထက်မှာဒီစိုးမွေပြဿနာကိုမဖြေရှင်းနိုင်ရုံမကဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားအဲ့ဒီအကြမ်းဖက်မှုတွေဟာမြန်မာပြည်အတွင်းပိုင်းအထိပြန့်နှံ့ဆိုတဲ့အနေအထားအထိဖြစ်ပွားခဲ့ရတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောဆိုခဲ့သလိုပါပဲ။ဒီပြဿနာဟာမြန်မာနိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီတိုးတက်ရေးအတွက်အဟံ့အတားအနှောက်အယှက်တစ်ခုသဖွယ်ဖြစ်စေပြီးနိုင်ငံစည်းပွားဖွံ့ဖြိုးတိုးတက်ဖို့ကိစ္စမှာလည်းအခက်အခဲတွေ့စေတဲ့ပြဿနာတစ်ခုဖြစ်နေပါတယ်
။ဒီအတွက်အစိုးရအနေနဲ့နိုင်ငံကသံဝင်ရောက်ဝိုင်းဝန်းဝေဖန်ပြစ်တင်နေကြတဲ့ရိုဟင်ဂျာဘင်္ဂလီပြဿနာကိုအချိန်ဆွဲမထားတော့ပဲရေရေကိုလက်ခံဖြေရှင်းပေးရပါလိမ့်မယ်။ဂျီရိုမှာသူတို့ရဲ့ဘဝကိုအကြမ်းဖက်မှုတွေမဖြစ်ပွားခင်ကအခြေအနေမျိုးရောက်အောင်ပြန်ဆောင်ကျင်းပေးရပါလိမ့်မယ်။ရေရှိမှာသူတို့ကိုကုတိုင်မထားပဲပြဋ္ဌာန်းဥပဒေတွေနဲ့အညီနိုင်ငံသားစီစဉ်အစ်စ်သတ်မှတ်ပေးတာသတ်မှတ်စစ်တမ်းနဲ့ပြောင်းကြီးတဲ့အခွင့်အရေးပေးတာလုပ်ရပါလိမ့်မယ်။ဒီလိုကိစ္စကြီးကိုကိုက်တွဲဖြေရှင်းမှုအစိုးရတစ်ဖွဲ့တည်းကတတ်နိုင်မှာတော့မဟုတ်ပါဘူး။အစိုးရနဲ့အတူရခိုင်တိုင်းရင်းသားခေါင်းဆောင်တွေလွတ်တော်တမတော်နိုင်ငံရေးခေါင်းဆောင်တွေနဲ့အခြားတိုင်းရင်းသားခေါင်းဆောင်တွေပါပါဝင်ဖြေရှင်းမှပြည်လည်မဲ့ပြဿနာကြီးဖြစ်ပါကြောင်းသုံးသပ်ပြပြလဲရပါတယ်။
ဒင်းသာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ
။မကြာသေးခင်နှစ်တွေအတွင်းပြောင်းလဲတွေတွေ့မြင်လာခဲ့ရတဲ့မြန်မာနိုင်ငံမှာတစ်ချိန်ကဖိနှိပ်မှုတွေအောက်ခေါင်းမထောင်နိုင်အောင်ဖြစ်ခဲ့ရတဲ့ဒီမိုကရေစီအင်အားစုတွေနိုင်ငံရေးမှာအရင်ကထက်ပိုပြီးနေရာယူနိုင်လာပါပြီလား။စစ်အစိုးရကနေအရက်သားအဖြစ်ပုံစံပြောင်းအုပ်ချုပ်လာတဲ့အာဏာပိုင်တွေကပဲနိုင်ငံရေးမှာပိုပြီးခြေကုပ်ရလာပါသလား။အပြောင်းအလဲတွေကြောင့်ဘယ်သူကပိုပြီးနိုင်ငံရေးအရအသာစီးရလာနေတယ်လဲဆိုတာကိုလာမယ့်အင်္ဂါနေ့ဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒါမင်းအင်္ဂါည VOA ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့မအေးတန်နာကျော်စီစဉ်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ။
ပါပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကို မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။ပထမဦးဆုံးတော့ VOA အစီအစဉ်ဒီကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုပြောပြပေးသွားခြင်းပါလိမ့်။ပဲခူးတိုင်းအနောက်ပိုင်းတဲကုန်းမြို့နယ်လင်းလဲရွာကရေးလာတဲ့သောရရှင်အေဂျင့်အောင်ကတော့ရန်ကုန်မြို့မှာ VOA သတင်းတွေကိုရေဒီယိုကနေကြည်ကြည်လင်လင်နားထောင်လို့မရပါဘူးတဲ့ဟုတ်ကဲ့တခြားနယ်တွေမှာတော့နားထောင်လို့ရလားမရလားမပြောထားပါဘူးเนาะဒီသောရရှင်က
ကျွန်တော်ကတော့မြန်မာပြည်ကပေးစာများအစီအစဉ်မညိုညိုလွင်ဘာကြီးသိန်းကိုစော်ဝင်းနိုင်တို့ပါဝင်တဲ့မတူတာလေးတွေဥကြော်စံသားရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ဒေါ်လှလတန်းရဲ့အင်္ဂလိပ်စာစတဲ့အစီအစဉ်တွေအားလုံးကိုကြိုက်ပါတယ်ဒါပေမဲ့ကျွန်တော်ကရန်ကုန်နဲ့နယ်မြို့တွေကိုမကြာခဏခီးသွားနေရတဲ့သူပါပြဿနာကကျွန်တော်ရေဒီယိုကနယ်မှာအဆင်ပြေပေမဲ့ရန်ကုန်ရောက်ရင်ဖမ်းလို့မရတော့ပါဘူးအဲ့ဒါကြောင့်ရေဒီယိုကပဲဆုတ်တာလားလိုင်းကပဲမကောင်းတာလားမေးပြရစီဗျာဖြစ်နိုင်ရင်သူများတွေလိုရေဒီယိုနဲ့ပြက်ကြိန်လက်ဆောင်လေးလည်းလိုချင်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုရော့စိတ်ပါချမ်းသာချမ်းသာကြပါစီဗျာ
ဟုတ်ကဲ့ပါရှင်ပထမအဦးဆုံးဒီသောရရှင်ကိုပြန်ကြားပေးနေတာကတော့ VOA စီစဉ်တွေကိုအမြဲတမ်းနားဆင်အားပေးတယ်ဆိုလို့ကျေးဇူးတင်ကြောင်းပြောချင်ပါတယ်။ဒီသောရရှင်ပြောထားတဲ့သူများတွေကိုပေးတယ်လို့မျိုးရေဒီယိုပဲဖြစ်ဖြစ်ပဲကရင်လက်ဆောင်လေးပဲဖြစ်ဖြစ်လိုချင်ပါတယ်ဆိုလို့ဟုတ်ကဲ့ကျမတို့ဒီနှစ်ပြက်ကရင်ပေးတဲ့ရာသီကတော့ကုန်သွားပါပြီ။ပြက်ကရင်တွေလည်းမရှိတော့ပါဘူးနော်။ဒါကြောင့်မလို့နောက်နှစ်အတွက်တော့ကျွန်မဒီလိပ်စာတင်ထားလိုက်ပါမယ်။ဒါမှမဟုတ်လည်းနောက်နှစ်မှာကြီးညာတန်ကြောင်းရင်လိပ်စာအစ်စ်လေးပေးပြီးတော့တောင်းဆိုနိုင်ပါတယ်ကျမတို့ရေဒီယိုကိုလက်ဆောင်ပေးတယ်ဆိုတော့ကတော့လွန်ခဲ့တဲ့6နှစ်ကပါအခုနောက်ပိုင်းမှာထပ်ပြီးတော့ရေဒီယိုတွေကန်ဆယ်ပဲဖောက်ပေးတာမျိုးမလုပ်တော့ပါဘူးလောလောဆယ်လုပ်ဖို့လည်းအစီအစဉ်မရှိသေးပါဘူးเนาะအကယ်၍ထပ်ပြီးတော့အဲ့လိုမျိုးရှိခဲ့မယ်ဆိုရင်ကျမတို့ရေဒီယိုရုပ်မြင်သံကြားတို့ကနေပြီးတော့ကြေညာမှာဖြစ်ပါတယ်ရှင်အခုလိမ့်ဆောင်ပို့ထားတာကိုလည်းမှတ်ထားလိုက်ပြီးတော့ကျမတို့စီကနေပြီးတော့ပြက်ကြိန်တို့ဘာလို့ပေးခဲ့သည်ရှိတော့ကျမအဲ့လိမ့်ဆောင်နဲ့ပို့ပေးလိုက်ပါမယ်နားဆင်အားပေးတဲ့အတွက်ကြောင့်ကျေးဇူးတင်ပါကြောင်းထပ်ပြီးတော့ပြောချင်ပါတယ်ရှင်ဒီလိုမျိုး VOA ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုရေးလာကြတဲ့သောရရှင်ရဲ့အစာရီထဲမှာတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာရီကိုလည်းလက်ခံရရှိတာပါနော်အဲ့ဒီထက်ကအစာတစောင်းမှဆိုရင်တော့မြန်မာသမရဦးသိန်းစင်ကိုပြောချင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးသွားချင်ပါတယ
်ကျွန်တော်သမရဦးသိန်းစင်ကိုလေးစားပါတယ်ကျွန်တော်တို့ဘလို့မှမထင်ထားတဲ့အပြောင်းလဲတွေကိုလွန်ခဲ့တဲ့နှစ်အနည်းငယ်ကတွေ့မြင်လာပါတယ်တခါမှမရဘူးတဲ့လွတ်လပ်ခွင့်တွေကိုလည်းရခဲ့ပါတယ်နာမည်မက်ရှလာတုံးကចောင်းသားတွေနဲ့ဖြစ်ခဲ့တဲ့အဖြစ်တွေကတော့မယုံနိုင်အောင်ပါပဲသမရဆိုတာနိုင်ငံရဲ့ဖခင်တယောက်ပါဖခင်ဆိုတာသားသမီးတွေကိုငဲ့ညာပါတယ်တက္ကသိုလ်များစာမေးပွဲဖြေဆိုမဲ့အထင်းသိမ်းခံចောင်းသားတွေအတွက်ရင်လေးစရာပါပဲចောင်းသားတွေဆိုတာအနာဂတ်မှာအရေးပါတဲ့သူတွေဖြစ်လာမှာပါရိုင်းတဲ့ဖြူခွေးမှုတွေအင်းအလွန်ကြုံသုံးမှုတွေကတားတို့အဖေလုံနေတာမှဟုတ်ရဲ့လားလို့ထင်မိပါတယ်သမရာကြီးခင်ဗျာအခုအချိန်မှဘလောက်အကျက်တဲရောက်နေတယ်ဆိုတာသိပေမဲ့ចောင်းသားတွေကိုအမြန်ဆုံးပြန်လွတ်ပေးစေချင်ပါတယ်အခုဖြစ်ပျက်သမျှတွေအမှန်တကယ်လက်လွတ်ကျကျဗလိုက်မှုမရှိဘဲကင်တွယ်ခဲ့မယ်ဆိုရင်အစိုးဘက်ကနေအကောင်းဘက်ကိုရောက်လာပါလိမ့်မယ်ပြည်သူတွေရဲ့ယုံကြည်ချက်အနာဂတ်မျှော်မှန်းချက်တွေကိုလည်းမမေးမိန်စေချင်ပါဘူးဖခင်တယောက်ဟာသားသမီးတွေအတွက်မမမမရက်တီပေးတဲ့သို့သမရတယောက်ဟာလည်းနိုင်ငံသားတို့အတွက်ဘာကိုမှတွေးဝေမနေပါနဲ့ဘာကိုမှလည်းကြောက်လန့်မနေပါနဲ့နိုင်ငံတော်သမရအပေါ်ကျွန်တော်တို့ရဲ့ယုံကြည်ချက်တွေပျောက်မသွားချင်ပါဘူးသမရကိုနိုင်ငံရဲ့အဖေအဖြစ်နဲ့လေးစားချင်ပါတယ်ယုံလဲယုံကြည်ချင်ပါတယ်ဒါကြောင့်အခုချိန်မှာမာရင်းစပြုတ်နေတဲ့အမားတွေကိုပြန်ပြင်ဖို့အချိန်မီပါသေးတယ်သိချပါသမရသာပြုပြင်မှုတွေကိုကောင်းကောင်းလှုပ်ဆောင်နိုင်မယ်ဆိုရင်သမရကိုအားပေးချီးမြှောက်ဖို့ကျွန်တော်တို့အသင့်ရှိပါတယ်နိုင်ငံတော်ရဲ့ဖခင်ဖြစ်တဲ့သမရဦးသိန်းစိန်ဟာတာသမီတွေကိုငဲ့ညာနိုင်ပါစေချစ်တက်လာပါစေပြီးတော့မမမမရက်တည်နိုင်ပါစေဗျာ
ဒါကတော့ဒီသောရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုပြောရင်းနဲ့နိုင်ငံတော်သမရကိုတိုက်ရိုက်တောင်းဆိုမှုလုပ်လာတာဖြစ်ပါတယ်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့အနောက်တိုင်းဒီလောကမှာထင်ရှားနေတဲ့သတင်းလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးကြပါလိမ့်ရှင်။ Billboard Hot အဖြစ်ဆုံး10နံပါတ်100ဆင်းထဲမှာနံပါတ်30ချိန်နေတဲ့သတင်းလေးနဲ့ဖျော်ဖြေပေးကြတာပါ။လော်လော့စဲနံပါတ်30ဖြစ်နေတဲ့ဒီသတင်းလေးနာမည်က Thinking Out Loud ဖြစ်ပြီးတော့ American Billboard Hot 100 Billboard မှာလူကြိုက်အများဆုံးတေးတရာစီးရင်ထဲမှာနံပါတ်2နေရာကို10ပတ်ဆက်တိုက်ယူထားနိုင်ပြီးတော့ဒီသချင်းကဒီလိုမျိုးနံပါတ်2နေရာမှာအကြဆုံးနေရာယူထားတဲ့သချင်းနည်းနည်းပဲရှိတဲ့အထက်မှာတပုတ်အပါဝင်ဖြစ်တဲ့သချင်းမှာတီဆိုသူ S Sheeran အတွက်လည်းအကောင်းဆုံးတေးနံပါတ်30စီးရင်ကိုဒုတိယမြောက်ဝင်တဲ့သချင်းနဲ့ဖြစ်ပါတယ်ဒီတဲ့ချင်းနဲ့လည်းပြီးခဲ့တဲ့နှစ်ကုန်မှာကျင်းပခဲ့တဲ့ Victoria's Secret Fashion Show မှာဖျော်ဖြေခဲ့တာမလို့ဒီသချင်းကအဲ့နောက်ပိုင်းမှာအရန်လဲပို့ပြီးနာမည်ကြီးသွားခဲ့ပါတယ်။ဒီဆိုတဲ့ Ed Sheeran အတွက်လည်းအကောင်းဆုံးအများဆုံးရောင်းရတဲ့သချင်းဖြစ်ပြီးတော့ American ပြည်ထောင်စုတစ်ခုထဲမှာကို2015မေလအထိရည်တွေ့မယ်ဆိုရင်ဒီသချင်းဝယ်ယူအားပေးမှုပေါင်း၄သန်းကျော်ရှိသွားပါပြီ။ Ed Sheeran ဒီဆိုထားတဲ့ Thinking Out Loud ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါဦးနော်။
When your legs don't work like they used to before And I can't sweep you off of your feet Will your mouth still remember the taste of my love? Will your eyes still smile from your cheeks? Darling, I will be loving you Till we're 70Baby, my heart could still feel less hard at 23 And I'm thinking about how people fall in love in mysterious ways Maybe just the touch of a hand Well, me, I fall Honey, now Take me into your loving arms Kiss me under the light of a thousand stars Place your head on my beating heart I'm thinking now My hair's all but gone and my memory fades And the crowds don't remember my name When my hands don't play the strings the same way I know you will still love me the same Cause honey, your soul could never grow
Sharon ဆိုထားတဲ့ Thinking Out Loud ဆိုတဲ့သင်းကိုနားဆင်ကြကြရပါမယ်။ VOA သောရရှင်တွေအချင်းချင်းမြစ်တာဒီလက်ဆောင်ပေးပို့တဲ့မြန်မာသင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးသွားဖို့ရှိပါလိမ့်ရှင်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေအတွက်အချိန်ပေးကြပါလိမ့်။ကျွန်တော်တို့ရဲ့ကချင်ပြည်နယ်ဗမော်မြို့မှာဒီရက်ပိုင်းအတွင်းမြို့နယ်အုပ်ချုပ်ရေးဌာနကထုတ်တဲ့အမိန့်စာနဲ့ပတ်သက်ပြီးတော့မကျေနပ်လို့ပြောကြင်လို့ပါဆိုပြီးတော့သမရာကြီးနဲ့ဆိုင်ရာအားလုံးသိစေဖို့ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါလိမ့်နော်။
ကျွန်တော်တို့ရဲ့ကချင်ပြည်နယ်ဗမော်မြို့မှာနှာခေါင်းစည်း mask တိုက်ရင်အရေးယူခံရမယ်လို့ထုတ်ပြန်ထားတာနဲ့ပတ်သက်ပြီးဘဝင်မကြလို့ဒီစာကိုရေးလိုက်တာပါတကယ်တော့ကျွန်တော်တို့မြို့မှာနှာခေါင်းစည်းတက်ပြီးလူရဲ့ပြေးတာတချို့ရှိခဲ့ပေမဲ့အခုလိုအမိန့်ထုတ်ပြန်ရလောက်အောင်တရားဥပဒေစိုးမိုးမှုကင်းမဲ့နေခြင်းမရှိသလိုရဲစခန်းကိုတိုင်ညက်ဖွင့်ထားတာတွေလည်းမရှိပါဘူးမြို့ရင်းကလမ်းတွေမကောင်းတော့ကားဆိုင်ကယ်အနီးနားကဖြတ်သွားရင်ဖုံးတထောင်းထောင်းထတာလို့အကျမကြီးအတွက်ဖုန်ကာတက်ရင်အေးအေးယူခံရမယ်ဆိုတာအတိတ်ပဲလုံးဝမရှိပါဘူးပြစ်မှုကြိုကာတဲ့အနေနဲ့အဲ့ဒီလိုထုတ်ပြန်ဖို့မလိုပါဘူးမတင်ကားရင်စစ်ဆေးမေးမြန်းတာမျိုးပဲလုပ်တင်ပါတယ်ဒီလူတွေကိုအီရတ်အာဖဂန်နစ္စတန်တို့မှာတွားအုပ်ချုပ်ခိုင်းရင်အမျိုးသားတွေအားလုံးကိုဗလာအတွင်းကံပေါင်းမိကိုသာဝတ်ရမည်အမျိုးသမီးများဘရာစီယာနဲ့အတွင်းကံပေါင်းမိသာဝတ်ရမယ်လို့အမိန့်ထုတ်လိမလားကိုမဘုံကတ်အသေးကံခွဲမှာဆိုလို့ဆိုတဲ့အကြောင်းပြချက်နဲ့ပေါ့အခုလိုမျိုးလူခွင့်ရေးကိုချိုးဖောက်ခံရတဲ့မလိုလားအပ်တဲ့အမိန့်ကိုပြန်လဲရုပ်သိမ်းပေးစေဖို့ဒီစာလေးကိုအမြန်ဆုံးထုတ်လွှင့်ပေးပါလို့တင်ပြလိုက်ရပါတယ
်။သမရာကြီးနဲ့သက်ဆိုင်ရာအလုံးသိစေဖို့ဆိုပြီးတော့ဗမော်မျိုးမှာဒီတားမြစ်မှုတစ်ခုနဲ့ပတ်သက်ပြီးတော့သောရရှင်တယောက်မကြေမနက်ရေးလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးပါအောင်မယ်။ကျွန်တော် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်အခုဆက်ပြီးတော့ဒေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်နော်မြန်မာပြည်ကပေးစာများအစီအစဉ်ကနေပြီးတော့ဆိုင်ဆိုင်ခန့်လိုက်ရဲ့တငယ်ချင်းများစွာဆိုတဲ့တချင်လေးထုတ်လွှင့်ပေးဖို့တောင်းဆိုပါတယ်ဆိုတဲ့သောရရှင်ကတော့ခေါင်းစဉ်နေရာမှာရေးလာတဲ့အတွက်ကြောင့်မလို့သူ့ရဲ့စာကတပိုင်းတစ်စာနဲ့ပြတ်သွားတာပါဒီသောရရှင်ကဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာကြပါစေတဲ့စကိုင်းတိုင်းဒေသကြီးကမ်ပလူမြို့နယ်ကျေးပင်အဲ့ရွာကဖြစ်ပါတယ်ဆိုပြီးတော့စာကအဲ့နေရာမှာပြတ်သွားလို့ပါသူဘသူကိုတောင်းချင်တာလဲဆိုတာလဲပါမလားလို့ဒီသောရရှင်စကိုင်းတိုင်းဒေသကြီးကမ်ပလူမြို့နယ်ကျေးပင်အဲ့ရွာကဟိမင်းထက်တချင်တောင်းချောင်းပဲပြောလိုက်နိုင်ပါတယ်နော်နောက်ထပ်သောရရှင်တယောက်ကလည်း VOA ရဲ့မြေတားဒေလက်ဆောင်ကဏ္ဍကိုအမြဲတမ်းအားပေးနေတဲ့အမကန်ပြည်သက်ပါတယ်မန္တလေးတိုင်းဒေသကြီးကြောက်ပတောင်းမြို့နယ်ကဘာတဲကျေးရွာကမန်နုခိုင်ကမိမိဒေါ်စောမြိုင်အကူကိုဘူဆန်းအမမဆန်းတို့တူလေးမောင်ဆန်းမင်းနိုင်တို့မိသားစုက VOA ကကိုကိုမမတွေအားလုံးနဲ့အတူဒေသချင်းလေးတပုတ်နားဆင်ခြင်းလို့ပါဆိုပြီးတော့မြစ်တာဒေလက်ဆောင်ပါပါတယ်ဒီတော့ဒီတပတ်ခုနကပဲပြောသွားတဲ့ကမ်ပလူမြို့နယ်ကျေးပင်အဲ့ရွာကသောရရှင်ဟိမင်းထက်တောင်းဆိုထားတဲ့ဆိုင်ဆိုင်ခန့်လိုက်တီးဆိုထားတဲ့တငယ်ချင်းများစွာဆိုတဲ့တချင်းလေးထုတ်လွှင့်ပေးခြင်းပါတယ်ဒေတောင်းတဲ့သောရရှင်တွေရောဒေချစ်သောရရှင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
တို့ညစဉ်တိုင်းတွေ့ကြတယ်တွေ့များကြံရှိနေသေးတယ်ဘဝရဲ့ပိုက်စာတစ်ချိန်မှာငါရဲ့အသက်ဟာ35နောက်45နေနေညနဲ့ကြောက်ညာငါထိုင်စင်းစားလမ်းမီးများရဲ့အောက်မှာငါတို့စတွေ့ကြတယ်မနဲ့တွေ့နဲ့ခွဲရစ်တဲ့ညနေဖြစ်နေပြက်တွေမတူညီပေမဲ့သိတ်ချစ်ခဲ့ခြင်းတွေငါတခြားမှာတုံနေမှတ်ညာတွေနဲ့တခြားမှာရှိတဲ့ကြောက်ညာတွေတခြားမှာဖြစ်တဲ့ပြဿနာတွေခေါင်းထဲမှာပြည့်နေလေလဲမတော်မမေ့တဲ့စိတ်မှာမင်းတို့ရှိနေစေပါကြောင်းတဲ့ခေါင်းလောင်းထုတ်လန့်ကြားမိတိုင်းမှာငါတို့ရံဖြစ်ခဲ့တာငါတို့ပြန်ချစ်ခဲ့တာစိတ်လုံရှားခဲ့မှုတာတွေအကုန်ပုံမင်းသွားပြီလားမူလာတန်အလဲတန်နဲ့အထက်တန်ဘဝတွေအခုချိန်မှာပြန်တွေ့ရင်ရင်တွေခုံငါလွန်ဆွတ်နေရင်ထိုင်ကရေးတဲ့တချင်ဘဝရထသွားနေလဲတငယ်ချင်းတွေကအဆင်မြဲ
ဒီဝကူမှာဆုံတွေ့ခဲ့ရဆင်းနေတို့တွေအတူရှိခဲ့တာ
ဆိုင်ဆိုင်ခန့်လိုက်တည်ဆူထားတဲ့တငယ်ချင်းများစွာဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နဲ့အားလုံးရှင်မ်းချမ်းမြေ့ကြပါစေ။တင်ရောက်ရှင်းနဲ့ငါအဲ့ရထက်မှလူသိမ့်နေ။ကောင်းကလေးနဲ့ကောင်းမလေးကနေအမျိုးသားနဲ့အမျိုးသမီးအဖို့ကြီးနဲ့အဖွားကြီးဖြစ်တဲ့အချိန်တွေအထူးဘဝဆိုတဲ့ခဏကြီးကိုငါတို့တွေစီသွားရမှာပါပဲ။ကဲထားလိုက်ပါတော့တနေ့နေ့မှာတော့ကွာပြန်ဆုံမှာပေါ့ချစ်တဲ့တငယ်ချင်းများဆုံတွေ့ခဲ့ရဆင်းနေတို့တွေတူရှိခဲ့ရနောက်ဆုံးတော့ချင်းပြန်ပြီးခွဲခွာငေးချင်များစွာထောင်တော်ဝေးကွာ
မေဒနာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ပဲဖြစ်ပါတယ်။အခုတော့တက်ကြီးစကားအစီအစဉ်အလှရောက်ပါပြီ။ဒီတစ်ပတ်မှာတော့ဆရာဒေါက်တာညီညီရေးတဲ့တက္ကသိုလ်ပြုပြင်အစအုပ်နဲ့ဘာကသာကျောင်းသားခေါင်းဆောင်ကျော်ကိုကိုရဲ့ကျောင်းသားသမဂ္ဂနဲ့ဒီမိုကရက်တစ်လူ့အဖွဲ့အစည်းဆိုတဲ့စာအုပ်နှစ်အုပ်အကြောင်းကိုဆရာဦးစွမ်းရည်ကပြောပြမှာပါ။
ေဘောမြာမိတ်ဆွေများခင်ဗျာဒီနေ့ဟာတကြည်တကာတိုင်ရကြအစီအစဉ်နောက်ဆုံးနေ့ဖြစ်ပါတယ်ပကြီးဝင်းဖေနဲ့ကဗျာဝင်းဖေခေါ်မောက်ဆိုင်ကြီးတို့ဟာလူတို့သတင်းစာမှာမြိုင်မြိုင်ဆိုင်ဆိုင်တွဲခဲ့ခွေရကပြပကိုနေအောင်လုံးရောက်လာတော့လွတ်လပ်တဲ့အာရှတန်မှာလည်းအတူတွဲအမေရိကန်တန်မှာလည်းအတူတွဲခဲ့ကြပါတယ်မင်္ဂနက်ကပထန်းစဲနီးခဲ့ကြွေလို့ဆိုရပါမယ်မန္တလေးတက္ကသိုလ်မှာသာမကမန္တလေးအမှတ်တရအထက်ကမှာလည်းတောင်းနေဘက်တွေဖြစ်ပြီးသူကပကြီးကိတာဘက်မှာတန်နေကျွန်တော်ကစာပေနဲ့နိုင်ငံရေးမှာအတတ်ပါတယ်ခုသူကဗမာပြည်မှာပကြီးဆွဲရုပ်ရှင်ရိုက်ဆိုတော့အလုတ်များပြီးတော့တကြီးအလုတ်ကိုမလုတ်တော့ပဲတက်ငယ်အလုတ်ကိုလုတ်နေတယ်လို့ဆိုတော့ကျွန်တော်ပြတ်ပြဲသွားပါလေဒီနေ့ဟာတကြီးစကန်အစီအစဉ်ကိုတက်ငယ်တွေကြားဖို့နောက်ဆုံးနေ့အဖြစ်ကျွန်တော်နှုတ်ဆက်လိုက်ပါတယ်စိတ်ဆိုးရကတော့ငယ်နားအေးသွားပြီလို့သဘောကျမှာပါပဲဒီနေ့ဖို့နောက်ဆုံးဖြစ်တဲ့ပြောခွင့်ရတဲ့အတွဲစာအုပ်နှုတ်အကြောင်းကိုအခါရက်ပြောလိုက်ချင်ပါတယ်တခုကဆရာဒေါက်တာညီညီရေးတဲ့တက္ကသိုလ်ပြုပြင်ရေးစာအုပ်ပါ1965မတ်လတဲ့မှာဆရာရဲ့အသက်85နှစ်မြောက်အထိုင်းအမှတ်ဖြစ်ထုတ်လိုက်တာပါအမိဗမာပြည်ကိုကျေးဇူးဆက်တဲ့အနေနဲ့ထုတ်ကြောင်းကြေညာပါတယ်ဆရာဒေါက်တာညီညီဟာတက္ကသိုလ်ဆရာဘွားကပညာရေးဝန်ကြီးအထိပ်ပြီးတော့မှအလုပ်လုပ်ခဲ့ပြီးသမ္မတနဲ့ UNDP တို့ UNESCO တို့မှလည်းအလုပ်တွေလုပ်ပြီးတော့ပြည်ပမှာနိုင်ငံတကာအတွေ့အကြုံတွေအများကြီးရှိသူဖြစ်ပါတယ်။ပညာရေးအတွေ့အကြုံတွေကိုအမှတ်တရမှတ်တမ်းဖြစ်မဟုတ်ဘဲနဲ့တိုင်းပြည်အတွက်အကျိုးရှိရာရှိကြောင်းအလေးနဲ့လေ့လာပြီးဝေဖန်သုံးသပ်အကြံပေးထားပါတယ်။တက္ကသိုလ်ပြုပြည်ရေးသာမကအခြေခံပညာအတွက်ပါဆွေးနွေးထားတဲ့အတွက်ကြောင့်ပညာရေးသမားတွေမဖတ်မဖြစ်ဖတ်ရမယ့်စာအုပ်ကောင်းတော်ဖြစ်ပါတယ်။နောက်တော့ကတော့ဘန်ကတကြောင်းနာကောင်းဆောင်ကျော်ကိုကိုရဲ့စာအုပ်ပါကျောင်းနာတမကနဲ့ဒီမိုကရက်တစ်လူ့အဖွဲ့အစည်းတဲ့1903ခုဖေမောင်တွင်ကျောင်းနာဘဝကခေါင်းဆောင်ခဲ့တဲ့လူပြည်ရှင်မခိုးရေးတပိတ်ကစပြီးတော့မျက်မှောက်ခဲ့ကျောင်းနာတပိတ်တွေတိုင်အောင်လေးလေးနက်နက်လေးလာတုံးတက်ထားတဲ့စာအုပ်ပါကျောင်းနာတွေကဗမာပြည်ရဲ့ဒီမိုကရေစီအစဉ်အလာကိုထူထောင်ပေးခဲ့တာပါလားဆိုတာကိုပြောဒီတာထားပါတယ်ဒါကြောင့်ဒီနေ့တွင်ကျွန်တော်ဖတ်ပုသမယမှာဟောဒီနောက်အဖြစ်အကောင်းဆုံးပါပဲဖတ်ကြည့်ပြအောင်အောင်ဖတ်ကြပါလို့တိုက်ထွန်းလိုပါတယ်ရေပုံများနဲ့မိတ်ဆွေများကိုကျွန်တော်နှုတ်ဆက်လိုက်ပါတယ်ကျွန်တော်မောဆိုင်းကြီးပါခင်ဗျာ
စာပေနဲ့ကြပြဝေဖန်ရေးဆရာမောဆိုင်းကြီးပြောပြသွားတဲ့တဲ့ကြီးစကားအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာမနေ့ဖြန်မနေ့ VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကို6နာရီနေ့9နာရီအထိလိုင်းနိုမီတာ32 40 48 50တို့ကနေနားဆင်ပါခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကတင်ပြပါမယ်
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီယာဆွစ်ဇာလန်နိုင်ငံဂျနီဗာမှာဆဗီးမတော်တဆဖြစ်မှုကြောင့်ပေါင်ယိုးကျူးသွားပြီးသူ့ရဲ့ခီးစဉ်ကိုလည်းဖျက်သိမ်းခဲ့ပါတယ်။ဒီမတော်တဆဖြစ်မှုအပြင်မစ္စတာကယ်ရီကိုရဟတ်ရင်နဲ့ဂျနီဗာဆေးရုံကိုပို့ဆောင်ပေးခဲ့ပါတယ်။ဆဗီးမတော်တဆဖြစ်မှုအတွင်းမစ္စတာကယ်ရီယာသတိမမျှော်သွားတာမျိုးမရှိဘဲအခြေအနေဟာတည်တည်ငြိမ်ငြိမ်ရှိနေပြီးမကြာခင်မှာငိုတိုင်းပြန်ကောင်းလာပါလိမ့်မယ်လို့မျှော်လင့်ထားကြောင်းနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်ခင်ဗျာ။တောင်တရုတ်ပင်လယ်ရင်းကကျွန်းနေပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်ဘက်ကလှုပ်ရှားဆောင်ရွက်မှုတွေကိုအမေရိကန်ကပြစ်တင်ဝေဖန်လိုက်တဲ့ပေါ်တရုတ်ဘက်ကတခါပြင်းပြင်းထန်ထန်ပြန်လည်ပြီးတော့တုံ့ပြန်ခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ထိပ်သီးလူညရင်းဆွေးနွေးပွဲအတွင်းတရုတ်ရေတပ်ဗိုလ်ချုပ်ကြီးစန်ဂျန်ကောင်းကပင်လယ်ရင်းကကျွန်းနေကိုမြေဖို့ချက်ထွင်နေတာဟာကျိုးကျောင်းစီလျော်ပြီးတရားဝင်နဲ့နောက်ဒီလုပ်ငန်းတွေဟာနိုင်ငံတကာကိုအကျိုးပြုဖို့ရွေးပြီးလှုပ်ဆောင်တာဖြစ်တယ်လို့ပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာဒီတာရင်းအဆင့်မြင့်လူညိုရေးဆွေးနွေးပွဲတွေကျင်းပနေတဲ့နေရာနားမှာကာယံထားတဲ့တားဆီးတွေကိုကားနဲ့ဝင်ရောက်တိုက်ခဲ့တဲ့လူနှစ်ယောက်ကိုဖမ်းဆီးထိန်းသိမ်းပြီးတခြားတစ်ယောက်ကိုတော့အသေးပြစ်ခတ်ဖမ်းဆီးခဲ့တယ်လို့စင်ကာပူရဲဌာနတာဝန်ရှိသူတွေကပြောပါတယ်။ဒီဖြစ်ရဖြစ်ပွားနေတဲ့နေရာဟာအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှင်ကာတာနဲ့နိုင်ငံသီးသီးကကိုယ်စားလှယ်တက်ရောက်နေတဲ့ဒီညီလာခံကျင်းပနေတဲ့ဟိုတယ်နားမှာဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ချန်ကန်ရှန်ကောင်ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00 ထိလိုင်းတို့24 25 30 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်နေအားလုံးဘေးဘီယာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါThank you.
This program has come to you from the Voice of America, Washington.